Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရဲ့2023ခုနှစ်နိုဝင်ဘာလ28ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းထိုမီတာ3249လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မသင်္ကီထိုက်ပါ
Israel Hamas အပြစ်ခတ်ရစေးကိုနောက်ထပ်နှစ်ရက်တက်တန်းတိုးချဲ့ဖို့သဘောတူခဲ့ကြပြီလို့ဂျာဝင်ညှိနှိုင်းပြီးနေတဲ့ကတ္တာနိုင်ငံကကြေညာပါတယ်။ NATO စစ်စာချုပ်အဖွဲ့နိုင်ငံရေးဝန်ကြီးများစီဝေးကိုတယောက်ဖို့အတွက် American နိုင်ငံရေးဝန်ကြီး Blinken Brussels မြို့ကိုထွက်ခွာသွားပါပြီ။ဒီထိုင်ဆက်ဆောက်ရေးအခက်အခဲတွေကြောင့် Clean Gary အပါအဝင် Ranger မိသားစုတွေဒုက္ခသည်စခန်းကနေပြီးတော့ထွက်ပြေးတာပိုးပြီးတော့များလာတယ်လို့ကုညီရေးအဖွဲ့တွေကပြောပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့တွင်နေအပြင် Israel Hamas စစ်ပွဲကြောင့်တန်လွင်စီအထွတ်နှုတ်ပေါ်တည်ရောက်မှု Brazil နိုင်ငံကအမေဇုန်သစ်တောကြီးမှာတည်ရယူမဲ့သူတွေအတွက်လုံခြုံရေး NDA Netherlands ရွေးကောက်ပွဲရလတ်မြန်မာနိုင်ငံကိုမုန်တိုင်းဝင်နိုင်ခြင်းရှိတယ်ဆိုတဲ့အကြောင်းစတဲ့သတင်းဆောင်မတွေကိုလည်းနှားဆင်ချရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့သတင်းတောက်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောက်သတင်းလှအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်ကပြောပြပေးပါအောင်ရှင်။
ဣသရေလ်ဟမတ်စ်အပြစ်ခံရစဲကိုနောက်ထပ်နှစ်ရက်ထပ်တိုးဖို့သဘောတူလိုက်ကြတယ်လို့ကာတာနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာဂျစ်အယ်အန်ဆာရီက X2 ဘူးဆာမျက်နှာပေါ်မှာကြေညာလိုက်ပါတယ်။တောက်ကြတဲ့မှာစခဲ့တဲ့၄ရက်ကြာအပြစ်ခံရစဲရဲ့နောက်ဆုံးရက်တနင်္လာနေ့မှာခုလိုကြေညာနိုင်ခဲ့တာပါ။ဇာကတယောက်တို့ပေးတဲ့အပြစ်ခံရစဲရဲ့တရက်ထပ်တိုးမယ်လို့ဣသရေလ်ကပြောထားခဲ့ပါတယ်။မူလနှစ်ဖက်သဘောတူညီထားချက်တွေအတိုင်းနောက်ထပ်နေ့ရက်ထပ်တိုးမှာကိုဟားမတ်စ်အဖွဲ့ကလည်းအတည်ပြုပါတယ်။ဒါပေမဲ့ဟားမတ်စ်ရဲ့စီးရေးစွာရီကိုချိန်မိုးရင်းနဲ့ဂါဇာမှာဟားမတ်စ်ရဲ့16နှစ်ကြာအုပ်ချုပ်ရေးအဆုံးသတ်ရေးတို့ကိုဆက်လက်ပြီးဆောင်ရွက်မှာဖြစ်တယ်လို့အစ္စရေးကပြောလိုက်ပါတယ်။တကယ်လို့ဟားမတ်စ်ကနောက်ထပ်ဒဇာကအဖြစ်ဖမ်းဆီးထားသူတွေကိုထပ်လုပ်ဖို့သဘောမတူဘူးဆိုရင်လက်ရှိသဘောတူညီချက်ပြီးဆုံးထားတာနဲ့အာဘီထိုးစစ်ကိုပြန်လည်ဆင်နွှဲမှာဖြစ်တယ်လို့အစ္စရေးအစိုးရပြောရေးဆိုခွင့်ရှိသူအလွန်လီဗီကတနင်္လာတွေကိုတနင်္လာနေ့ကပြောလိုက်ပါတယ်။တနင်္လာနေ့ထိဟားမတ်စ်ကလွတ်ပေးတာအစ္စရေး39ရောက်ပါဝင်တစားက58ရောက်ရှိပါတယ်။အစ္စရေးကလွတ်ပေးလိုက်တဲ့ပါလက်စတိုင်းအကျဉ်းသားအများစုကတော့ဆယ်ကျော်သက်တွေဖြစ်ကြပြီးအစ္စရေးတပ်တွေကိုဂဲနဲ့ပစ်တဲ့အမှုလို့အရေးမကြီးလာတဲ့အမှုတွေနဲ့အရေးယူခံထားတဲ့ပါလက်စတိုင်းတွေဖြစ်ကြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာမြောက်အတ္တလန္တိတ်စီးဆိုင်ရာမဟာမိတ်အဖွဲ့ NATO ရဲ့နိုင်ငံခြားရေးဝန်ကြီးများစီဝေးကိုတက်ရောက်ဖို့အတွက်တနင်္လာနေ့ကဘရပ်ဆဲလ်မြို့ကိုထွက်ခွာသွားခဲ့ပါတယ်။စီဝေးကိုနိုဝင်ဘာ29ရက်နေ့နဲ့29ရက်အထိကျင်းပပါပါ။ဒီစီဝေးမှာဆွေးနွေးကြမယ့်အဓိကအကြောင်းအရာတစ်ရပ်ကတော့အနောက်ဘောကန်ဒေသရဲ့လုံခြုံရေးနဲ့ဒီမိုကရေစီရေးဖြစ်ပါတယ်။ဘောကန်ဒေသမှာမတည်မငြိမ်ဖြစ်အောင်ရုရှားကလုံမဲ့စီမံကိန်းရှိတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကဒီလအစောပိုင်းကသတိပေးခဲ့တာပါ။ဘောကန်ဒေသရဲ့တည်ငြိမ်ကျယ်ဝတဲ့အနာဂတ်ကိုအုပ်ချုပ်မှုကောင်းတရားဥပဒေစိုးမိုးရေးလူမျိုးအမျိုးမျိုးပါဝင်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့အခြေခံအခွင့်အရေးတွေလေးစားရေးအပေါ်မှာအခြေခံပါပဲလို့ဥရောပနဲ့ယူရေရှားဆိုင်ရာလက်ထောက်နိုင်ငံကြားရေးဝန်ကြီးဂျင်အိုဘရိုင်ကပြောကြပါတယ်။ယူကရိန်းကနေတိုးအဖွဲ့ဝင်ရောက်ဖို့စိတ်အားထက်သန်နေတဲ့အတိုင်းဇူလိုင်12ရက်နေ့ကဖွဲ့စည်းခဲ့တဲ့နေတိုးယူကရိန်းကောင်စီရဲ့ပထမဦးဆုံးနိုင်ငံကြားရေးဝန်ကြီးအစ်စ်အစည်းအဝေးကိုလည်းမစ္စတာဘလင်ကန်ကတက်ရောက်ဖို့ရှိပါတယ်။ဗိုလ်ထုနေမှာတော့ Mr. Blinken ဟာဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE အစည်းအဝေးကိုတက်ရောက်ဖို့မြောက်မက်ဆီဒိုနီးယားမြို့တော် Skopje ကိုတွားရောက်မှာပါ Ukraine ကရုရှားကျူးကျော်စစ်ပေါ်တံပြန်တိုက်ခိုက်နေတာကိုဆက်လက်ကြောလောက်နောက်ခံပေးုံကလွဲပြီးတခြားနိလန်းအနောက်နိုင်ငံတွေမှာမရှိဘူးလို့မြောက် Atlantic စစ်ရေးမဟာမိတ်အဖွဲ့ NATO ရဲ့အကြီးအကဲကတနင်္လာနေ့မှာပြောကြားလိုက်ပါတယ်ဒေတိုထလာချုပ်ရှိရာဘရပ်ဆဲလ်မြို့မှာယွန်စတော်တန်ဘတ်က AFP သတင်းဌာနနဲ့အင်တာဗျူးမှာခုလိုဖြေချခဲ့တာပါပူတင်ကိုအနိုင်ပေးလိုက်တာကယူကရိန်းအတွက်ရောကျွန်တော်တို့အတွက်ပါအနေကြီးမားကြေကွဲစရာဖြစ်ပါတယ်လို့သူကဆိုပါတယ်ရုရှားကျူးကျော်စစ်စခဲ့ကယူကရိန်းကိုအမေရိကန်ကဒေါ်လာဘီလီယံ40ပေးခဲ့ပြီးကြာသမျှဆက်လက်ပံ့ပိုးပေးဖို့လည်းခရီးကဝေပြုထားပါတယ်ဒါပေမဲ့Republican Party ရဲ့သဘောထားတင်းမာကြသူတွေကတော့အနာဂတ်မှာ American က Ukraine ကိုအကူအညီပေးရေးမေးခွန်းတွေထုတ်နေကြပါတယ်။အခက်အခဲတွေရှိပါစေ၊တိုးတက်မှုကင်းပါစေ။ဒါမှမဟုတ်နည်းမျိုးတွေမသိမ့်ပိုက်နိုင်ပဲလဲရှိပါစေ။ ယူကရိန်းကိုကျွန်တော်တို့ဆက်လက်ပြီးပံ့ပိုးနေဖို့လိုပါတယ်လို့ဆော်တန်ဘတ်ကပြောပါတယ်။ယူကရိန်းမှာသူလိုချင်တာပူတင်မရရှိပဲယူကရိန်းစစ်ပွဲဟာကြီးမားတဲ့မဟာဗျူဟာအမှားဖြစ်ပြီးပူတင်အတွက်ရှုံးနိမ့်မှုတစ်ရပ်ဖြစ်တယ်လို့နေတိုးအကြီးကဲကတော့မြင်ပါတယ်ခင်ဗျာ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးပါရရှင
်ဖြိုးရေရုပ်တံကနေအင်္ဂါနေ့မနေ့သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာဟာလူခွင့်ရင်းနဲ့လူသားချင်းစာနာထောက်ထားရေးအကြတဲကိုလာမကမာပြည်သူတွေဥရုရာသီတန်းခန့်ရကိန်းကိုလည်းပို့ပြီးများစေတယ်လို့ကုလသမဂ္ဂကျွမ်းကျင်သူတွေကတနင်္လာနေ့ကသတိပေးလိုက်ပါတယ်။ရာသီဥရုကြောင့်ဖြစ်ပေါ်လာတဲ့တဲရောက်မှုဒဏ်တွေရော့နေသောအောင်ရရွာအသိုက်ဝင်းတွေကိုထောက်ခံပတ်ပိုးခြင်းအဖြစ်မြန်မာနိုင်ငံရဲ့အကြတဲကိုအဆုံးသတ်သွားအောင်ကမ္ဘာကောင်းဆောင်တွေကုညီရေးကအလွန်ကိုအရေးကြီးလာပါတယ်လို့Mr. Thomas Andrew နဲ့ Mr. David White တို့ကစော်အောင်လာကြပါတယ်။ UAE နိုင်ငံမှာကျင်းပနေတဲ့28ကြိမ်မြောက်ကုလသမဂ္ဂဥရုယာသီဆိုင်ရာထိပ်သီးညီလာခံ COP28 အစမှာသူတို့နှစ်ယောက်ကအခုလိုပြောလိုက်ကြတာပါ။ Mr. Thomas Andrew ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးသံတမန်ဖြစ်ပြီး Mr. David White ကတော့လုံခြုံစိတ်ချတန့်ရှင်းကျမ်းမာတားရှည်တည်တတ်တဲ့ပတ်ဝန်းကျင်မှာနေထိုင်ခန်းစားခွင့်ဆိုင်ရာလူခွင့်ရေးအထူးသံတမန်ဖြစ်ပါတယ်။စစ်ကောင်စီဟာလူခွေရေးချိုးဖောက်ဖို့မြန်မာနိုင်ငံရဲ့သဘာဝတရားစတာတွေကိုမတရားကောင်းပုံဖြတ်ရယူနေတယ်လို့သူတို့ကဆိုပါတယ်။တခြားလက်နက်ကိုင်အဖွဲ့တွေကလည်းအလားတူလုပ်နေကြတဲ့အတွက်သဘာဝပတ်ဝန်းကျင်ဖြတ်စည်းတဲ့အန္တရာယ်ကြီးမားနေပါတယ်လို့သူတို့ကပြောသွားကြပါတယ်။ကလေးတွေနဲ့ရိုဟင်ဂျာတွေဒုက္ခသည်စခန်းကထွက်လာကြတာပိုပြီးများလာနေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောလိုက်ကြပါတယ်။လုံးရတဲ့နှစ်အနှဲငယ်ကဆိုရင်ဒီလိုလေတွေနဲ့ထွက်လာကြတာအများစုကအမျိုးသားလူငယ်တွေသာဖြစ်ကြပါတယ်လို့ရခိုင်စီမံချက်အဖွဲ့ကဒေါက်တာခရစ်လေဝါကပြောပါတယ်။ဒီလေတွေကဘင်္ဂလားဒေ့ရှ်နဲ့မြန်မာကမ်းခြေတွေကနေလာကြတာပါ။မြန်မာနိုင်ငံကိုပြန်ပို့ဒါမှမဟုတ်ရင်တတိယနိုင်ငံမှာအခြေချနိုင်မှုမျှော်လင့်ချက်ကလည်းမေ့မင်းလား။ဒုက္ခသည်စခန်းရဲ့ဘဝကလည်းကြမ်းထမ်းလာတာနဲ့အမျှကလေးတွေကိုပါခေါ်ပြီးမိသားစုတစုလုံးခါတလေတော့လေဆွေမျိုးတစိုက်လုံးပင်လယ်ခီးကိုလေငယ်တွေနဲ့စွန့်စားဖြတ်လာကြတာဖြစ်ပါတယ်။ဒီလအင်ဒိုနီးရှားနိုင်ငံအာချေကမ်းခြေကိုရောက်လာတဲ့ရိုဟင်ဂျာ1084ဦးအနက်360ကကလေးတွေဖြစ်ကြပြီး292ယောက်ကအမျိုးသမီးနဲ့238ယောက်ကအမျိုးသားတွေဖြစ်ကြတယ်လို့ကုလသမဂ္ဂဒုက္ခသည်များစည်းရင်းကဆိုပါတယ်။ဒီနှစ်လေ34ဆင်းနဲ့ထွက်လာခဲ့ကြတဲ့ရိုဟင်ဂျာ3582ယောက်ရှိပြီး37ရာခိုင်နှုန်းကကလေးတွေဖြစ်ကြပါတယ်။ပင်လယ်ပြင်မှာအသေးပြောက်အများဆုံးနှစ်ဖြစ်တဲ့2022တုန်းကထွက်လာခဲ့ကြသူ3905ယောက်ရှိပြီး9ဘုံတစ်ဘုံကပဲအဲ့ဒီလုံးကကလေးတွေဖြစ်ကြတာပါ။နောက်ကိုင်းမှာတောင်တင်နေတဲ့မလေးရှား129ယောက်ဟာလုံးဆုံးစိတ်ချရာနေရာကိုရောက်ရှိနေပြီးမကြခင်လေရင်နဲ့ပြန်လာကြမယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဒါဒုက်ဆီရီဇမ်ဘရီအက်ကဒါကပြောကြားကြလိမ့်ကြောင်းမလေးမဲတရင်ကရေးသားပါတယ်။နိုဝင်ဘာလ30ရက်နေ့မှာပြန်လာကြဖို့စီစဉ်ထားတယ်လို့ကွာလာလမ်ပူးနိုင်ငံကလေစိတ်မှာတရင်တောက်တွေကိုတတင်းလာနေကသူကအခုလိုပြောခဲ့တာပါ။ပဋိပက္ခဖြစ်နေတဲ့နေရာကနေမလေးရှားနိုင်ငံသားတွေကိုပြန်လဲနေရာချထားပေးဖို့တရုတ်အာဏာပိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်ခဲ့ပါတယ်လို့လည်းသူကဆိုပါတယ်။မြန်မာနဲ့တရုတ်အာဏာပိုင်တွေကိုသူကကျေးဇူးတင်တဲ့ကြောင်းလည်းပြောတော်ခဲ့ပါတယ်။မလေးရှားနိုင်ငံရဲ့ဝန်ကြီးဌာနကသူတို့ကိုအိမ်ပြန်နိုင်အောင်ပေါင်းစပ်ညှိနှိုင်းပေးနေပြီးမြန်မာအာဏာပိုင်တွေစီကညွန်ကြားချက်ကိုစောင့်ဆိုင်နေတယ်လို့ဆိုပါတယ်။အင်ဒိုနီးရှားနိုင်ငံသားတစ်ယောက်နဲ့ဟောင်ကောင်မြို့သားတစ်ယောက်ကိုလည်းပဋိပက္ခနယ်မြေကနေလုံခြုံရာကိုရွှေ့ပြောင်းနေရာချထားပေးဖို့အတွက်မလေးရှားနိုင်ငံရဲ့ဝန်ကြီးဌာနကကူညီခဲ့တယ်လို့မလေးမင်းသတင်းစာကပြောပါတယ်ခင်ဗျာ။
ထိတ်တန့်ရောက်တဲ့တွင်တွေကိုဥတင်မောင်တန်းပြောပြပေးခဲ့တာပါရှင်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ချင်ရမှာဖြစ်ပါတယ်ဂျော်ဒန်မြစ်အနောက်ဖက်ကန်ဝက်စ်ဘန်အရက်မှာအစ္စရေးအခြေချနေထိုင်သူတွေကပါလက်စတိုင်းနယ်ပေါ်တိုက်ခိုက်မှုတွေဒီရက်ပိုင်းမှာတိုးလာနေတဲ့အထက်မှာပါလက်စတိုင်းလယ်သမားတွေအပေါ်တိုက်ခိုက်မှုလည်းပါပါတယ် တန်လွင်သည့်ပင်တွေထောင်ချီစိုက်ထားတဲ့နေရာနာမှာတိုက်ခိုက်မှုတွေဖြစ်နေတာကြောင့်အတိမခုနိုင်ပဲဒီနှစ်တန်လွင်စီအထက်နှုတ်ချဆင်းမယ်လို့ပါလက်စတိုင်းလက်သမားများတမကကမှန်းဆထားပါတယ်။ VOA သတင်းထောက်ရန်ဘိုးရှက်ပြပို့တဲ့သတင်းလှော်ကိုမိတ်သက်စင်တင်ဆက်ထားပါတယ်ရှင်။
ဂျော်နာမီအနောက်ဖက်ကန်ဝက်စ်ဘန့်အရေးရဲ့မြောက်ပိုင်းကပါလက်စတိုင်းကြီးရွာဆယ်ဖစ်မှာတန်လွင်သီးပင်တွေစိုက်ပျိုးကြပါတယ်။ဒီအပိုင်းမှာအစ္စရေးနဲ့ပါလက်စတိုင်းတွေကြားတိုက်ခိုက်မှုတွေတိုးလာနေတာကြောင့်အစ္စရေးဂျူးတွေအခြေချနေထိုင်တဲ့နေရာနဲ့နီးတဲ့တန်လွင်ကျန်တွေမှာတန်လွင်သီးလာချွေဖို့ကြောက်ရွံ့မိတဲ့အကြောင်းလေသမားဂျဘယ်အဘူစလီမီကပြောပါတယ
်။ဖတ်တယ်မစဒတ်ဖရာရှ်မာရတ်တို
ကျွန်တော်တို့ကိုတန်းတန်းနဲ့ချိန်ပြီးတန်လင်သီးချွေတဲ့ဆက်တွေအားလုံးကိုသူ့ရဲ့ကုန်တင်ကားပေါ်တင်ခိုင်းပြီးတန်လင်သီးတွေအားလုံးကိုလည်းတင်ခိုင်းပါတယ်ပြီးတော့အားလုံးကိုဒီနေရာကနေထွက်သွားခိုင်းပါတယ်
အော်တိုဘာလ9ရက်နေ့တုန်းကအစ္စရေးကိုဟာမာစ်စစ်သွေးကြော်တွေတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ဝက်စ်ဘန့်အရက်မှာပါလက်စတိုင်းလေသမားတွေအပေါ်မှာတိုက်ခိုက်မှုတွေတိုးလာခဲ့ပါတယ်။အစ္စရေးဟာမာစ်စစ်ပွဲစတဲ့အချိန်ကလေးကပြင်းပြအားဖြင့်တနည်းကိုတိုက်ခိုက်မှု9ချိန်ဖြစ်နေတဲ့အကြောင်းကုလသမဂ္ဂကပြောပါတယ်။တိုက်ခိုက်မှုအများစုကအစ္စရေးကျူးတွေကသူတို့နေတဲ့နေရာနားကိုပါလက်စတိုင်းတွေမလာစေချင်လို့ဖြစ်တယ်ဆိုပြီးတော့လေသူကပြောတာ
ပါ။အဲကလ
ေးတော့လောက်ရှိတဲ့တန်လွင်ခြံတွေမြိတ်သိမ်းနိုင်ပဲဖြစ်နေရပါ
သူကတော့တူမုစ်အယာမြို့တော်ဝန်ဖြစ်ပါတယ်ဒီဒေတာမှာကတန်လွင်စီထုတ်လုပ်မှုလုပ်ငန်းပေါ်မှာအထူးကမိတင်းနေထိုင်နေကြတာပါတိုက်ခိုက်မှုတွေပုံမှန်လိုလိုဖြစ်နေပြီးတော့အကြမ်းဖက်မှုတွေတိုးလာနေတာကြောင့်တန်လွင်သီးပင်အားလုံးရဲ့60ရာခိုင်နှုန်းထက်မနည်းအသီးမချွေနိုင်ပဲဖြစ်နေလို့သူကပြောပါတယ
်
တန်လွင်သီးပင်တွေကအများရှိပေမဲ့ကျမတို့တောင်းလို့မရပါဘူးသူတို့ကအားလုံးကိုပိတ်ထားပါတယ်
တိုက်ခိုက်မှုတွေကြောင့်သာမကဥဒရာတိပြောင်းလဲမှုကြောင့်လည်းဒီနှစ်မှာတန်လွင်စီအထွတ်နှုန်းအနည်းဆုံး60ရာခိုင်နှုန်းကျဆင်းမယ်လို့ပါလက်စတိုင်းလူသားများသမဂ္ဂကပြောပါတယ်။ West Bank ဒေသမှာတန်လွင်ကျန်းတွေပေါ်မှာပဲမိသားစုပေါင်း300,000ကမိခိုနေတာဖြစ်ပါတယ်
။ Our estimations as a union and we're the largest union in
ကျွန်တော်တို့က West Bank ဒေသမှာအကြီးဆုံးသမဂ္ဂပါကျွန်တော်တို့ရဲ့တွက်ချက်မှုအရာပါလက်စတိုင်းလေသမားအားလုံးရဲ့90ရာခိုင်နှုန်းကနေ55ရာခိုင်နှုန်းကဒီနှစ်မရိပ်သိမ်းနိုင်ပဲဖြစ်ကြမယ်လို့ခန့်မှန်းထားပါတယ
်။ West Bank ဒေသရဲ့စိုက်ပျိုးရေးကဏ္ဍမှာတန်လွင်စီထုတ်လုပ်မှုကအဓိကကျတာပါ။အရင်နှစ်တုန်းကဆိုရင်တန်လွင်သီးနဲ့တန်လွင်စီရောင်းချရမှုကနေဒေါ်လာတန်120ကျော်လေသမားတွေဝင်ငွေရခဲ့တာဖြစ်ပေမဲ့ဒီနှစ်မှာတော့အများကြီးနင်းတာဆုံးရှုံးနေမယ်လို့မှန်းဆထားကြပါလိမ့်ရှင်။
တော်တာရှင်များရှင်ဘရာဇီးနိုင်ငံအမေဆုံတစ်တော်ကြီးရှိရာပြည်နယ်တွင်သတင်းရယူရေးကမလွယ်ပါဘူး2022ခုနှစ်အတွင်းဗြိတိန်သတင်းသမားတဦးအသက်ခံရမှုဟာဆိုရင်ဒေတာရင်းကသဘာဝပတ်ဝန်းကျင်ချိုးဖောက်မှုအခြေအနေတွေကိုဖော်ထုတ်သတင်းရယူရေးသားတဲ့သတင်းထောက်တွေအတွက်ဘယ်လောက်အန္တရာယ်ရှိတယ်ဆိုတာကိုဖော်ပြနေတာဖြစ်ပါတယ် VOA သတင်းထောက် Christian Cassiro Smith ရဲ့သတင်းဆောင်မကိုကိုစံကျော်ပြောပြထားပါတယ်ရှင်
ဇီဝမျိုးစိတ်ပေါ်ကျော်သွားတဲ့ကပ္ပအကြီးမားဆုံးမိုးတစ်တော်အမေဇုန်ထဲမှာတရားမဝင်တက်ထုတူပေါ်တာငါးဖန်းတာနဲ့တစ်ခိုးခုတ်တဲ့အချင်းရတွေကတစ်တော်ရဲ့အနာဂတ်အတွက်စိုးရိမ်စရာအခြေအနေတွေပါဒီအမေဇုန်မိုးတစ်တော်မှာခုလိုတရားမဝင်လုပ်ငန်းတွေလုတ်ကိုက်နေကြတာဟာတစ်တော်နဲ့အဲ့ဒီမှာနေထိုင်တဲ့ဒေသခံတွေပေါ်ဘလို့မျိုးအကျိုးတရားမှုတွေရှိတယ်လဲဆိုတာသိရဖို့ကပ္ပနိုင်ငံအသီးသီးကသတင်းထောက်တွေကိုယ်တိုင်ကွင်းစင်သတင်းယူတာတွေရှိကြပါတယ်ဒါပေမဲ့လည်းဒေတာအတွင်းကနေသတင်းပေးပို့ရတာဟာထူးခြားတဲ့စိန်ခေါ်မှုဖြစ်တယ်လို့နယ်စည်းမခြားသတင်းတောက်များအဖွဲ့ကအာတာရူမီဦးကပြောပါတယ
်။ Fazer jornalismo na Amazônia é uma atividade.
ဒီမှာသတင်းယူရတာကကုန်ကြစည်များတယ်လို့ထောက်ပံ့ရေးဆိုင်ရာတွေမှာလည်းအခက်အခဲတွေရှိတယ်ဗျ။ဒါကြောင့်ဒီမှာကွင်းစင်းသတင်းယူမယ်ဆိုရင်အကုန်အကျလည်းများတယ်လို့ဒီကဒေတာမှာဖြစ်ပျက်နေတဲ့ပြဿနာအကြောင်းအရာအသေးစိတ်တွေကိုသိနိုင်ဖို့ဆိုတာကလည်းမလွယ်လှပါဘူး။
ဒီလိုမျိုးပြဿနာတွေဟာအစပိုင်းဒေတာတွင်းမှာအသေးမွှားအနေနဲ့စဖြစ်ပြတ်တာဖြစ်ပြီးနောက်ပိုင်းတော့နိုင်ငံလုံးဆိုင်ရာကိစ္စရပ်အထိကျယ်ပြောလာတယ်လို့ရိုမီယိုကပြောပါတယ
်။
လူမှုကိဟာကိစ္စရပ်တွေ၊လေယာဉ်မြေပြဿနာတွေ၊လူအခွင့်အရေးချိုးဖောက်မှုတွေနဲ့အာဂရီလိုက်စားမှုစတဲ့ပြဿနာတွေဟာဒေတာတွင်းအဆင့်လောက်ကနေနိုင်ငံတော်အဆင့်အထိကျယ်ပြောလို့လာပါတယ်။
နိုင်ငံရေးစီးပွားရေးအရှုပ်အထွေးအပြိုင်မှုတွေကိုနားလည်သဘောပေါက်အောင်လေ့လာကျင်းစမှုကသာပြဿနာအရင်းခံတွေကိုဖြေရှင်းနိုင်မယ့်အဓိကတော့ချက်ဖြစ်ပါတယ်။အဲ့ဒီဟာတွေကိုနားမလည်ရင်တော့သတင်းသမားတွေအနေနဲ့ချိန်ချောက်ခံရတာတွေ၊ရံပြုတ်ခံရတာတွေနဲ့မတရားဖန်ဆီးခံရတာတွေဖြစ်စေပါတယ်။နယ်စီးမခြားသတင်းတောက်များအဖွဲ့ရဲ့စီးရင်တွေအရပြီးခဲ့တဲ့နှစ်ဇွန်လလယ်ကနေဒီနှစ်ဇွန်လထဲတည်းကိုဘရာဇီးနိုင်ငံကအမေဇုန်ပြည်နယ်တွေထဲမှာသတင်းလွတ်လပ်ခွင့်ချိုးဖောက်ခံရမှုက66ချိန်ဖြစ်ခဲ့ပါတယ်။ 2022ခုနှစ်တုန်းကသတင်းထောက်ဒွန်ဖီလင်းနဲ့ဒေသခံထားနေလူမျိုးအကြောင်းကြွမ်းကျင်တဲ့ဘရူနိုပရီယာတို့နှူတက်ဖြတ်ခံမှုဟာလည်းသတင်းမီဒီယာတွေရဲ့ရင်ဆိုင်နေရတဲ့အနေရဲ့အခြေအနေတွေအကြောင်းကဘာရဲ့အောင်စိုက်မှုကိုရလာစေပါတယ်။ဒီဖြစ်ရပ်ကိုပဲအမေဇုန်တစ်တော်တဲကစစ်သတင်းထောက်ဆိုပြီးမှတ်တမ်းရုပ်ရှင်ရိုက်ထားပါတယ်။တွက်ဖက်ဒါရိုက်တာကတော့သတင်းထောက်အန်နာအရန်ဟာပါ
Foi com equipes de documentário
ကျမတို့မှတ်တမ်းရုပ်ရှင်အဖွဲ့တွေအသက်ဆွန့်ပြီးအဲ့ဒီကိုတွားပြီးတော့ရိုက်ကူးခဲ့ပါတယ်အဲတုန်းကတုံလုံးခြောက်ချဖို့လဲကောင်းတယ်လို့ကိုကိုကိုလည်းရန်သူပြစ်ကွင်းတွေရောက်နေတယ်လို့ထင်မိပါတယ
် Reporter Brazil ဆိုတဲ့သတင်းအသိပညာပေးရေးအဖွဲ့က project ညှိနှိုင်းမှုအန်နာအရန်ဟာအမေဇုန်တစ်တော်အကြောင်းကို14နှစ်ကျော်သတင်းရေးသားခဲ့သူပါဒါကြောင့်သူမဟာဒီဒေတာထဲအလုပ်လုပ်ရင်ကြုံတွေ့ရမယ့်အန်ဒီရဲ့အခက်အခဲတွေအကြောင်းကိုကောင်းကောင်းနားလည်ပါတယ
်
ရှင်းနေတဲ့ဒီကဒေတာခံတွေရဲ့ဆက်လန်းတွေကိုသတင်းလုပ်မယ်ဆိုရင်တပတ်လောက်အချိန်ပေးရပါလိမ့်မယ်ဒီထက်လည်းကြာကောင်းကြမယ်အကြမ်းဖက်မှုတွေတိုးလာတာကလည်းပြဿနာဖြစ်ပါတယ်
သတင်းတော့ဖီလစ်အသက်ခံပြီးနောက်ပိုင်းဒေတာတွင်သတင်းရယူမှုပုံစံကပြောင်းလဲသွားတယ်လို့အာရန်ဟာကဆိုလာပါတယ
်။ ਈ နာ reporter Brazil အချင်းချင်းပတ်စောမင်
းကျမတို့ရဲ့ကိုပိုင်းလုံချုံကြီးလှုပ်ထုံးလုံလီတွေကိုပို့ပြီးတော့ကျုံးမြင့်ခဲ့တယ်လို့အရင်တုန်းကပုံမှန်လုံလီကြကိစ္စတွေကိုရှောင်ရှားခဲ့ပါတယ်။ဥမာအနေနဲ့ပြောရရင်တော့သတင်းယူတဲ့နေရာမှာမြေပြင်မှာရှိနေတဲ့တခြားတစ်ဖက်ကိုလည်းမမေးတော့ပါဘူး။
နေစီမချာသတင်းတော်များအဖွဲ့ကရူမီူကတော့သူ့အနေနဲ့ဒေသခံဌာနတိုင်းရင်းသားတွေဟာနှီးပညာကိုအသုံးပြုပြီးအချင်းချင်းချိတ်ဆက်ကသတင်းအချက်အလက်စုဆောင်းပြီးလစ်လက်နေတဲ့သတင်းလုပ်ငန်းတွေကိုလုတ်ကင်နေကြတာကိုသတိပြုမိကြောင်းပြောလာပါတယ
်။
ဒီကနေ့အမေဇုန်တစ်တော်ထဲမှာသတင်းတော်လုတ်တယ်ဆိုတာဒူပေးတံပေးခံနိုင်ဖို့အတွက်လေ့ကျင့်ခန်းပါပဲ။ဒါကလည်းဘရာဇီးရဲ့လူအဖွဲ့အစည်းနဲ့ဒီမိုကရေစီနိုင်ငံဖြစ်ရေးအတွက်သာမကကမ္ဘာအနာဂတ်အတွက်ပါအခြေခံကြပါလေ။
အမေဇုန်တစ်တော်ရဲ့ဂေယားစနစ်ဖျက်ဆီးခံနေရတာတွေကိုသိပ္ပံပညာရှင်တွေအနေနဲ့မီးမောင်းထိုးပြနေသမျှသဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းထောက်တွေရဲ့အခန်းကဏ္ဍဟာဆက်လက်အရေးပါအရာရောက်နေအောင်ပါပဲလို့ရိုမီယိုကပြောပါတယ်ခင်ဗျာ
အစိုးရတက်တမ်းမပြေခင်ဆော့ပြီးတော့ချင်းပါတဲ့ရွေးကောက်ပွဲမှာနယ်သာလန်နိုင်ငံက Dutch မဲဆန္ဒရှင်တွေဟာ Freedom Party ကောက်ဆောင် Geert Wilders ဦးဆောင်တဲ့ Island စန့်ကျင်ရေးလှုပ်ရှားတဲ့လက်ရပါတီကိုလွှတ်တော်မှာနေရအများဆုံးရအောင်ပြီးခဲ့တဲ့ဗုဒ္ဓနေ့ကမဲပေးခဲ့ကြတဲ့အတွက်ဥရောပတိုက်တစ်ခုလုံးတုံ့လှုပ်သွားပါတယ်ဒါပေမဲ့လည်းပါတီကောင်းဆောင် Wilders အနေနဲ့အစိုးရဖွဲ့ဖို့ခက်ခဲမဲ့အကြောင်း Henry Richwell သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြပေးပါမယ်ရှင်
Geert Wilders ဟာ Dutch နိုင်ငံရေးမှာစွပေးနိုင်တဲ့လူအဖြစ်လူသိများပြီးတော့အခုလောက်ထိအောင်မြင်မှုမရဘူးပါဘူးသူ့ပါတီဟာနေရာ150ရှိတဲ့ပါလီမန်လွှတ်တော်မှာ38နေရာအနိုင်ရသွားတာပါ
And the hope
မျော်လင့်တာကတော့တိုင်းပြည်သားတွေအနေနဲ့သူတို့တိုင်းပြည်ပြန်ရဖို့ပါ Netherlands ဟာ Dutch တွေအတွက်ပဲဖြစ်အောင်လုပ်ရမှာပါရွှေပြောင်းခြေချသူတွေနဲ့ခေလွန်ကွေ့တောင်းတဲ့သူတွေဆူနာမီလှိုင်းလို့ဝင်လာတာကိုကန့်သက်ရမှာပါ
Wilders Party ရဲ့ကြေညာစာတမ်းဟာ Netherlands မှာ Island နဲ့ဖို့ကတိပြုထားတာပါ2016ခုနှစ်တုန်းကသူဟာလူမျိုးစုတွေအပေါ်စော်ကားမှုတိုင်းပြည်တွင်း Moroccan လူမျိုးတွေနေပါစေဖို့ဥဆောင်ဆန္ဒပြရာမှာမုန်တရားနဲ့ခွဲခြားမှုဖြစ်အောင်လှုံ့ဆော်မှုတွေအတွက်ရာဇဝတ်ကြောင်းအရအပြစ်ရှိတယ်လို့ဆုံးဖြတ်ခံရသူပါပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုလူမျိုးစုအဖွဲ့တွေကစိုးရိမ်ကြောင်းထုတ်ပြန်ကြပါတယ်ဒါပေမဲ့လည်းအနိုင်ရပြီးမှတော့Wilders အနေနဲ့အစ္စလမ်စန့်ကျင်ရေးလေတံကိုနည်းနည်းလျှော့လိုက်ပါတယ
်။ကျွန်တော်ဝန်ကြီးချုပ်ဖြစ်လာရင် Dutch လူမျိုးအားလုံးအတွက်ဖြစ်ရပါမယ်။ဘယ်လိုလူမျိုးပဲဖြစ်ဖြစ်ဘာသာယောက်ျားမိန်းမမခွဲပဲဘယ်ကလာလာပါအားလုံးအတွက်ဖြစ်ရပါမယ်
။အခုလိုယဉ်ကျေးတဲ့စကားတန်ကြောင့်မဲဆွယ်ပွဲတွေမှာ Mary ရခဲ့တယ်လို့နိုင်ငံရေးလေလာသူ Rahi Asud ကပြောပါတယ
်။
အခြေခံအားဖြင့်သူပြောတာကခင်ဗျားတို့သိတဲ့အတိုင်းပဲအစ္စလမ်ကိုမုန်းတာကကျွန်တော်စီမှာရှိနေအောင်မှာပါ။ဒါပေမဲ့လည်းကျွန်တော်ကဒါကိုဘေးဖက်ထားအစိုးရအဖွဲ့တွေကိုထဲမှာမဟုတ်ပါဘူးဒီလိုနီးနေမှာပဲညွန်ပေါင်းအစိုးရဖွဲ့တဲ့အခါကျွန်တော်တို့ရွေးဖို့ပုံများလာမှာပ
ါသဘင်ရွှေအိုယောင်ရှိပြီး conservative ညီမှန်းချက်တွေကြောင့်လဲသူ့ကို American သမ္မတဟောင်း Donald Trump နဲ့နှိုင်းယှဉ်ကြပါတယ်သူ့အစီအစဉ်တွေထဲမှာနယ်သာလန်ပထမဖြစ်ရမယ်လို့ပါပြီးတော့တခြားအများကြီးပါတီတွေရဲ့ဆောင်ပုံးနဲ့လဲဆင်တူပါတယ်လေးလာသူ Rene Caparas က
This is the international trend.
နိုင်ငံတကာမှာလည်းဒီအတိုင်းဖြစ်နေတာပါ။မူလရှိပြီးသားတွေကိုပုံကန်မဲ့အများကြီးပါတီတွေကတကဘာလုံးမှာပုံကန်နေကြတာပါ
။ဒါပေမဲ့လည်းညွန်ပေါင်းအစိုးရဖွဲ့ဖို့သဘောတူညီချက်တွေယူတဲ့အခါသူ့ရည်တည်ချက်တွေပြော့သွားနိုင်ပါတယ်လို့လေးလာသူအဇရော့ကပြောပါတယ်
။ Yes,
ဂျီယက်ဝိုင်းဒါနဲ့သူ့ပါတီက Nestle လို့ခေါ်တဲ့ဥရောပသမဂ္ဂအထက်ကနယ်သာလန်နိုင်ငံထွက်ဖို့ပြောနေတာပါ။ယူရိုငွေကြေးအစား Gator လို့ခေါ်တဲ့နယ်သာလန်ငွေကြေးပြောင်းသုံးသင့်ပြီးယူကရိန်းကိုလည်းမထောက်ခံသင့်ပါဘူးလို့ပြောနေတာပါ။ဒါပေမဲ့လည်းအဲ့ဒီကိစ္စတွေမှာသူတယောက်တည်းရှိတာကိုသူသဘောပေါက်မှာပါ
။လွှတ်တော်မှာအများစုဖြစ်ဖို့အတွက် Wilder ရဲ့ Freedom Party ဟာနေရာ39နေရာလိုနေသေးပြီးတော့ Wilder အနေနဲ့သူနဲ့သဘောတူနိုင်မဲ့တခြားပါတီတွေ့မတွေ့ကိုတော့မသိရသေးပါဘူး။ညီနိုင်မှုတွေဟာလနဲ့ချီကြားနိုင်ပါတယ်။တခြားဥရောပကလက်ရဆုံးခေါင်းဆောင်တွေကဂုဏ်ယူကြောင်းပြောပြပါပြီ။ Hungary ဝန်ကြီးချုပ် Viktor Orbán ကအပြောင်းအလဲလေးတွေတိုက်နေပြီဖြစ်တဲ့အကြောင်းနဲ့ပြင်သစ်က Marine Le Pen ဟာလည်းအလွန်ကောင်းတဲ့အောင်မြင်မှုဖြစ်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုညင်းချမ်းပါရှင်။တော်တာရှင်များရှင်ကိုမှာစီးချိုယောဂမရှိဘူးဆိုရင်တောင်သူထဲမှာတကြားတန်နည်းနည်းလေးများနေတာကိုကနှလုံးယောဂဖြစ်နိုင်ခြင်းများသွားနိုင်တယ်လို့ဆရာဝန်တွေကပြောကြပါတယ်စီးချိုတတ်မှတ်ချက်ထဲမရောက်သေးပေမဲ့ဖြစ်နိုင်ခြင်းနီးနေတဲ့ယောက်ျားတွေမှာနှလုံးယောဂဖြစ်နိုင်ခြင်းက30ရာခိုင်နှုန်းမြင့်တက်သွားတယ်လို့ UK ကသုတေသီတွေကပြောကြပါတယ်အမျိုးသမီးတွေကလည်း DNA ကိုပိုးလို့ရင်ဆိုင်နေရတယ်လို့ပြောပါတယ်AP သတင်းဆောင်မကိုဥတည်မောင်တန်တင်ပြထားပါတယ်ရှင
်။နိုဝင်ဘာ14ရက်မှာကြာရောက်ခဲ့တဲ့ကမ္ဘာစီးကျူယောဂနေ့ရဲ့ဆောင်ပုဒ်ကဖြစ်လာနိုင်မဲ့ယောဂအန္တရာယ်ကိုသိဖြစ်နိုင်မဲ့ကာကွယ်ကုသဘုံကိုသိဖြစ်ပါတယ်။ဒီဆောင်ပုဒ်ကကုသမှုကောင်းကောင်းမရသေးတဲ့လူတွေကိုရည်ရွယ်တာပါ။ဒါပေမဲ့ဖြစ်လာနိုင်မဲ့ယောဂအန္တရာယ်ကြောင့်အကင်းဆိုတာကအရင်တုန်းကပြောခဲ့တဲ့သတ်မှတ်ချက်တွေနဲ့မကတော့တာကိုမကြမီကထွက်လာတဲ့သူတွေနဲ့မှတွေ့ရပါတယ်။သူတို့ဒီလိုအတွက်စီးကျိုတဲ့နှလုံးရောဂါချိတ်ဆက်နေတာကအောင်ဩစရာမဟုတ်ပေမဲ့လူအတော်များများအတွက်သွေးထဲမှာတကြားတတ်နည်းနည်းလေးမြင့်တက်သွားတာနဲ့နှလုံးရောဂါအနေကြီးမားသွားမယ်လို့တော့သူတို့ဒီတွေကမျှော်လင့်မထားခဲ့ကြပါဘူးသူတို့နောက်ဝင်လေ့လာခဲ့ပြီးရေးသားခဲ့သူဒန်ဒန်ကာကွယ်ရေးနဲ့အပူပိုင်းဆိုင်ရာစိတ်ပညာတက္ကသိုလ်ကဒေါက်တာခရစ်စတိုဖာရက်ရှ်ကအခုလိုပြောပါတယ်
What we found is that the risk of heart disease was present.
ကျွန်တော်တို့တွေ့တာကတော့စီးကျိုလို့တတ်မှတ်ရလောက်အောင်တွေ့တဲ့မှာတချို့တက်တိတ်ကြီးများနေတဲ့သူတွေမှာနှလုံးရောဂါအန္တရာယ်ရှိတာတွေ့ရပါတယ်။စီးကျိုလို့တတ်မှတ်ရတဲ့အဆင့်ကိုလည်းမရောက်သေးပေမဲ့တွေ့တဲ့မှာအတော်အသင့်တချို့တက်များနေတဲ့မျိုးသားအမျိုးသမီးတွေမှာလည်းအဲ့ဒီအန္တရာယ်ကိုတွေ့ရပါတယ်
။လန်ဒန်ရောဂါကာကွယ်ရေးနဲ့အပူပိုင်းဆေးပညာတက္ကသိုလ်ကသူ့စီတွေဟာလူပေါင်း 4,200 ရဲ့ဆေးမှတ်တမ်းတွေကိုလေ့လာခဲ့ကြတာပါ 2006 ကနေ 2010 အတွင်းပြသခဲ့ကြတဲ့သူတွေရဲ့ဆေးမှတ်တမ်းတွေဖြစ်ပါတယ်နှလုံးရောဂါရာသွေးမရှိခဲ့ဘူးသူတွေရဲ့မှတ်တမ်းအချက်လက်တွေပါလေ့လာရမှာပါဝင်ခဲ့တာပါဒီမှတ်တမ်းအချက်လက်တွေမှာသွေးမှာရှိတဲ့အချို့ဓာတ်နဲ့တခြားဆက်သက်ချက်မှတ်တမ်းတွေပါဝင်ကြပါတယ်အဒီသူတွေရဲ့ကျန်းမာရေးအခြေအနေကိုနောက်ထပ်နှစ်ပေါင်း15နှစ်ကြာဆက်လက်စုဆောင်းပြီးလေ့လာခဲ့ပါတယ်
We found there were four factors that explained the
large ကိုယ်ခန္ဓာရဲ့စီညွန့်ကိန်းနဲ့ခါတင်အချို့အစားဖြစ်ပါတယ်။နောက်နှစ်ခုကတော့ကာကွယ်ရေးဆေးဝါးတွေဖြစ်ကြတဲ့သွေးကျဆေးနဲ့စီကျဆေးတွေဖြစ်ပါတယ်။ကျွန်တော်တို့ရဲ့လေ့လာတွေ့ရှိချက်အရကတော့အမျိုးသမီးတွေမှာသွေးအချို့ဓာတ်မြင့်တက်သွားလေ၊ကိုဝါလေ၊ခါတင်အချို့ကမျိုးသားတွေထက်ပိုကြီးသွားလေဖြစ်ပါတယ်။သွေးအချို့ဓာတ်များသွားလေအစီကျဆေးနဲ့သွေးကျဆေးတုံးတာနည်းသွားလေကိုတွေ့ရပါတယ်။
ဒီလေလာချက်မှာ HbA1c ကိုလေလာသူတွေကကြည့်ကြတာပါဒါကတော့သွေးနီးဥတွေမှာကပ်ရှိနေတဲ့အချို့ဓာတ်ဖြစ်ပါတယ်ခန္ဓာကိုယ်ကအချို့ဓာတ်ကိုကောင်းကောင်းမသုံးနိုင်တဲ့အခါအချို့ဓာတ်တွေကသွေးနီးဥတွေမှာတောကပ်နေတာပါသွေးစစ်တဲ့အခါ A1c 6.5 နဲ့အထက်ဆိုရင်စီးကျိုရှိပြီလို့သတ်မှတ်ပါတယ်၅ဓာတ်မှ9ကနေ 6.4 အတွင်းစီးကျိုရှိပြီအခြေအနေလို့သတ်မှတ်ပါတယ်စီကြိုတော့မဟုတ်သေးဘူးအဲ့ဒီရှည်ပြေအခြေအနေမှာကိုနှလုံးရောဂါရဖို့အမျိုးသားတွေမှာအန္တရာယ်30ရာခိုင်နှုန်းများသွားတာကိုဒီလေ့လာချက်မှာတွေ့ရှိရတာပါစီကြိုဖြစ်နေပြီးဆိုသူအတွက်တော့နှလုံးရောဂါအန္တရာယ်က50ရာခိုင်နှုန်းထိများသွားတာကိုတွေ့ရပါတယ်အမျိုးသမီးတွေမှာကတော့စီကြိုရှည်ပြေအခြေအနေမှာကိုနှလုံးရောဂါအန္တရာယ်က50ရာခိုင်နှုန်းနဲ့အထက်ပိုများသွားပါတယ် ဒီလေလာချက်မှာဘဝနေထိုင်မှုနဲ့ဆက်ဆက်နေတာကိုလည်းဒေါက်တာခရစ်စတိုဖာကအခုလိုတွေးရှိခဲ့ပါတယ်
If somebody lives more of an active lifestyle, eats healthy, doesn't smoke,
ဘဝနေထိုင်ပုံကအားကစားလုပ်မယ်၊စမ်းမာမယ်၊အစာအတောက်စားမယ်၊စိတ်လိပ်မတောက်ရင်တွေးထဲမှာအချိုဓာတ်ကပိုပြီးနည်းနေတတ်ပါတယ်။ကျွန်တော်တို့တွေးတာကတော့တွေးအချိုဓာတ်အတော်အသင့်မြင့်နေသူတွေ၊တနည်းဆိုရရင်စီးကျုပ်ဖြစ်ခါနည်းအဆင့်ရှိသူတွေဟာစီးကျုပ်သမားတွေလိုပဲနှလုံးရောဂါဖြစ်မဲ့အန္တရာယ်ရှိတယ်ဆိုတာပါပဲ
။အပြန်အလှန်အဖြစ်ဆိုရင်တော့လူတယောက်ရဲ့ကျန်းမာရေးဟာစိတ်လိမ်မတော့တာလှုပ်လှုပ်ရှားရှားသွားသွားလာလာအားကစားလုပ်တာနဲ့ကျန်းမာရေးနဲ့လျော်ညီတဲ့အစာတောက်တွေစားတောက်တာနဲ့ဆက်ဆက်နေတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တပေါင်းသားမှာ
အခုတော့မြန်မာနိုင်ငံကိုမုံတိုင်းဝင်နိုင်ခြင်းရှိတယ်ဆိုတဲ့သတင်းပေးပို့ချက်ကိုတင်ပြပါမယ်ရှင်မြန်မာနိုင်ငံအောက်ပိုင်းဒေသတွေကိုလာမဲ့နိုဝင်ဘာလကုန်ပိုင်းမှာအင်အားအသင့်တင်ရှိတဲ့မုန်တိုင်းငယ်ရိုက်ခတ်ခံရနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတိပေးပါတယ်။ဒီမုန်တိုင်းကြောင့်နေရာကွက်ချမိုးရွာသွန်းတာဖြစ်လာနိုင်တယ်လို့အေးအေးလျော်တာတွေဖြစ်လာနိုင်တယ်လို့မိုးစလဘက်ကပြောတာဖြစ်ပါတယ်။မုန်တိုင်းအကျိုးဆက်ဖြစ်လာနိုင်မဲ့အလားအလာတွေရန်ကုန်ကသတင်းပေးပို့ထတာကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်။
ကပလီပင်လယ်ပြင်မှာဖြစ်လာတဲ့လေပြင်းနဲ့ရေဝင်းကြောင့်ဘင်္ဂလားပင်လယ်အော်ရှေ့တောင်ပိုင်းမှာမုန်တိုင်းငယ်အဆင့်ဖြစ်လာနိုင်တယ်လို့မူစလာဘက်ကနေပြီးတော့ခန့်မှန်းထားပါရယ်ဒီကျိုးဆက်ကြောင့်မလို့မြန်မာနိုင်ငံအလဲပိုင်းနဲ့တချို့နေရာတွေမှာနေရာကွက်ကြားမိုးရွာသွန်းတာတွေဖြစ်လာနိုင်တယ်လို့မူစလာဒုတိယညင်ကြိုင်မူဦးချုံမူက VOE ကိုပြောပါရယ်အရှိ
တော့လေပြင်းနဲ့ရေဝင်းနေရှိတယ်နော်ဒီပြင်းနဲ့ရေဝင်းရှိတယ်ပြီးတော့တော့ဒီဘင်္ဂလားပင်လယ်အော်ရှေ့တောင်ပိုင်းမှာတော့ဟွာဟွာပေါ့နော်ဒီမုန်တိုင်းငယ်အဖြစ်ကို22နေရာကျန်အားကောင်းတာနော်အဲ့တော့မင်းအိမ်မှာပေါ်ရဲ့ဝရရီကဟိုအနည်းငယ်ညူးညူးတော့ပြန်တော့နော်ဒီဥစားတော့ကျွန်တော်တို့တင်းကလာနေရှင်နေကျွန်တော်တို့ဒီရခိုင်မြောက်ပိုင်းပေါ့နော်ရခိုင်မြောက်ပိုင်းကနည်းနည်းလေးဟိုအပြားခက်နိုင်တဲ့နေရာမျိုးတွေတော့ရှိရတယ်ပေါ့နော်ဒီကဒီနေ့တွင်ဟိုအချိန်တိုင်းကိုဆိုတော့ပြောင်းနေရဆိုတော့အချိန်ကြီးတော့သွားဟို low pressure area ပေါ့နော်ဒီပြားနေရဝင်မဲ့ရှိသေးတဲ့အကြောင်းလို့ဟိုအချိန်နဲ့မျိုးတော့ပြောင်းနေနိုင်ဦးမယ်ဒီနေရာမျိုးရှိအွန်လိုင်းကြောင်းဟုတ်ကဲ့ဒီဒီရီဟိုနာဦးတည်ရမယ်ကျွန်တော်မြန်မာနိုင်ငံမှာမိုးရမယ်နေထားပြီးတော့ရှိရပါတော့မြန်မာနိုင်ငံဒီနောက်ပိုင်းဒေသရခိုင်တို့ချင်းတို့ဒီကနေ့မှာမိုးရနိုင်တဲ့နေထားမျိုးရှိရပါတော့နောက်ပြီးတော့ကချင်းနောက်ပြီးတော့ရခိုင်နိုင်ပါတော့ရန်ကုန်တွေမှာရနိုင်တယ်အိန္ဒိယဘက်ထဲကိုသွားရင်တော့ကျွန်တော်ညီမဘက်ထဲမှာမိုးရတဲ့ဥစ္စာတော့နည်းသွားမယ်နေထားမျိုးရှိရပါတော့ဟုတ်ဟု
တ်လက်ရှိတိုင်းနာထားချက်အရတိုင်းနာဤတိုင်းဒေသကြီးမှာနေရာချင်းချင်းနဲ့မိုးပြင်းနဲ့မှာနေရာကွက်ကြားမိုးတချုံရွာနိုင်တယ်လို့မူစလာဘက်ကပြောပါတယ်တင်းလာဒေသမှာတော့နောက်ထပ်နှစ်ရက်ကြာလောက်တဲ့အထိနေရာကွက်ကြားမိုးရွာနိုင်တယ်လို့ထုတ်ပြန်ပါတယ်။နောက်ပြီးဒီကာလအတွင်းအေးအေးလျော့မှုတွေဖြစ်လာနိုင်တယ်လို့လည်းဥကြောင်မိုးဦးကခန့်မှန်းပါတယ်။ရခိုင်ကဲဝရဲတချို့ကတော့ဒီကာလအတွင်းအထူးသတိထားဖို့လိုအပ်တယ်လို့ဆိုပါတယ
်။အေးအေးလျော့သွားမယ်ဒီမျိုးနေပြန်းနဲ့ရဝင်းနေမုန်တိုင်းတွေကပ်ပြီးပြန်နေပင်လာပင်လာမှာဖြစ်လာရင်တော့အေးအေးလျော့သွားမယ်နေထိုင်မျိုးတော့ရှိရပါတော့။ဒါပေမဲ့ဟိုဘာရောဒီကပ်ပြီးပြန်နေပင်လာပင်လာမှာမွန်တိုင်းပြလာပြီဆိုတော့ဟိုမွန်တိုင်းရာဒီကလည်းမကုန်သေးရင်ကျွန်တော်သတိပြုလို့တို့တော့ဘာလို့ကျွန်တော်ရခိုင်ကန်ရန်နဲ့လျှောက်လို့ပါတော့သတိပြုလို့ရဲဒီကတော့ကန်ရန်မှာရှိနေရပြီတို့နေတော့ဟိုသတိတော့ပြုလို့တို့တော့ဘာလို့ဟုတ်ကဲ့
လက်တလုံးမှာတော့ El Niño လို့ခေါ်တဲ့အစွန်းရောက်သဘောအဘေးတစ်ခုဖြစ်တဲ့အလွန်ပူနွေး6တွေ့ရဖြစ်စဉ်တစ်ခုကမ္ဘာမှာကြုံနေရတယ်မလို့မြန်မာနိုင်ငံမှာလည်းဒီအကျိုးဆက်အရပြည်တွင်းမှာတည်ရောက်မှုတွေရှိတယ်လို့ဘူးစလာဘက်ကပြောပါရယ်ဒါနဲ့ပတ်သက်လို့အကျိုးဆက်အနေနဲ့ကတော့အပူချိန်မြင့်မားလာတာမူမမှန်တဲ့မိုးရွာတာတွေရှိတာမို့ကြိုတင်ပြင်ဆင်နိုင်ဖို့လိုအပ်တယ်လို့ဦးကျော်မိုးကသတိပေးပါရယ
်အဓိကတော့ El Niño ကကျွန်တော်တို့ဘက်ထဲမှာပေါ့ဒီဆောင်းရာနေမှာဆိုရင်တော့အဓိကတော့မူမမှန်တဲ့မိုးရွာသွန်းမှုတွေရှိတယ်နောက်တစ်ခုကတော့ဒီပေါ်တော့မနော်အေးပေါ်ရင်းနေတာမျိုးရှိတယ်။ဒီအလီကတော့အန်နီညိုရဲ့ဒီတင်အောင်မှုကကျွန်တော်မြန်မာခံစားနေတော့နေပေါ့နေကနာကြမှာဘူးပြောခံစားနေကနာနေမှာပုံမှန်နှစ်တည်တဲ့ကိုဟိုပုံမဲ့နေတာမျိုးတွေပေါ့နော်ဒီအောင်မျိုးတွေရှိတယ်ပြီးတော့တော့ဒီနာမည်မိုးလို့ပါတော့ကျွန်တော်မိုးညံ့နေတယ်ပေါ့နော်မိုးညံ့နေတယ်အမျိုးရှိတဲ့ကျင်ကြတော့အလီကတော့ဟိုနာမည်ဒီအပူဟိုကနာတွေပေါ့နော်ဒီနေကနာတွေဆိုတော့အပူချောင်းဖြစ်ဒီအပူချိန်မျက်နှာရဲ့ဆိုင်ဒီအပူချောင်းဖြစ်ပေါ်တာနည်းနည်းဒီဆက်ဆက်တဲ့အကြမ်းအရေးဆိုင်ရာပြဿနာရေးပြဿနာတွေနေရာတွေအတွက်တော့ကြိုတင်ပြင်ဆင်မှုအတွက်ဒီအစိုးရနဲ့ဒီတနိုင်တော့ဟိုအဆောင်အညောကြိုတင်ပြင်ဆင်မှုတွေအဆောင်အညောရေးရရှိရေးတွေအတွက်လည်းလုပ်တော့လုပ်နေပါလိမ့်ခင်ဗျာဟုတ်ကဲ့
မွန်တိုင်းချင်းဒီရကတော့လက်ရှိအချိန်ထိနောက်ဆုံးထုတ်ပြန်ထားချက်အရကပလီပင်လယ်ပြင်မြောက်ပိုင်းနဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်နှင်းငယ်မှာတိမ်သင့်သင့်ဖြစ်ထွန်းနေတာမလို့စောင့်ကြည့်နေရတဲ့အစ်စ်မှာပဲရှိတယ်လို့မူစလာဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ
မတိကြားမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါ
မှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစားပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်။ VOA American အတန်ရဲ့2023ခုနှစ်နိုဝင်ဘာလ28ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249ရိုးကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းမှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်းသတင်းလွှာအစီအစဉ်တို့ကိုနောက်ပိုင်းမှာနားဆင်ကြရမှာပါ။အခုရင်းဆုံးတော့သတင်းတောင်မှတ်စုအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။ရှမ်းမြောက်ဒေသမှာတစ်တုံညာနှစ်ခွန်စစ်စင်ရေးအကောင်လာတာနဲ့အတူတရုတ်မြန်မာနေဆက်တကြောအွန်လိုင်းရာဇဝတ်မှုနှိမ်နှင်းရေးတွေပို့ပြီးတော့အရှိန်မြင့်လာနေပါတယ်။ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးရည်မှန်းချက်မှာဆီယနာရှစ်စနစ်ကိုအမြင့်ဖြုတ်ချေမှုန်းတိုက်ထုတ်ရေးနဲ့အတူအွန်လိုင်းလောင်းကစားမှုပပျောက်ရေးကိုပါထည့်သွင်းထားတာပါ။တစ်ချိန်တည်းမှာပဲရှမ်းမြောက်တိုက်ပွဲတွေကြောင့်ဒေသရင်းမှာရှိတဲ့နိုင်ငံသားတွေကိုလည်းတက်ဆိုင်ရာနိုင်ငံတွေကိုပြန်ပို့တာတွေလုပ်ခဲ့ကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းထောက်မှတ်စုကိုကိုသားညုံပြောပြပေးပါမယ်ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းမှာ Gogan MNDAA တအောင် TNLA နဲ့ရခိုင်တပ်တော် AA စတဲ့ညီနောင်မဟာမိတ်သုံးဘွဲ့ဟာပြည်ရဲ့အော်တိုဘလ29ရက်နေ့မှာတစ်တုံညာနှစ်ခွန်စစ်စီရင်ကိုစတင်ခဲ့ကြပါတယ်။မြန်မာပြည်သူတွေနဲ့ဒေသတွင်းလူမျိုးရေးကိစ္စရပ်တွေစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုရန်ဟန်တာနိုင်ရေးအပါဝင်ဆက်နာရှင်စနစ်အမြင့်ဖြတ်ရေးနဲ့တရုတ်မြန်မာနယ်စပ်နဲ့မြန်မာနိုင်ငံတဲမှာကျယ်ပြန့်လာနေတဲ့အွန်လိုင်းလောင်းကစားအလေညာပပျောက်ရေးအပြင်စစ်ကောင်စီနဲ့ပြည်သူ့စစ်အဖွဲ့တွေကိုနှိမ်နှင်းရေးဆိုတဲ့ရည်ရွယ်ချက်တွေနဲ့ညီနောင်မဟာမိတ်၃ဘွဲ့ဟာတစ်တုံညာနှစ်ခွန်စစ်စီရင်ကိုပူးပေါင်းဆင်နွှဲတဲ့အကြောင်းအော်တိုဘလ29ရက်နေ့ကထုတ်ပြန်ကြေညာပါတယ်။စစ်စီရင်စတင်ပြီးတဲ့နောက်တနေ့အောက်တိုဘာလ28ရက်နေ့မှာတော့စစ်ကောင်စီနဲ့ကိုကန့်နေကြဆောက်တပ်တွေဟာလောက်ကင်မြို့ရန်လုံကျိုင်းကိတ်ကနေပြီးတော့တရုတ်နိုင်ငံသား2000ကျော်ကိုအလင်းစလိုဖမ်းဆီးပြီးတော့တရုတ်ရဲတပ်ဖွဲ့ကိုလွှဲပြောင်းပေးခဲ့ကြပါတယ်။တစ်ဆင့်ထက်မှာပဲဒီလုပ်ငန်းတွေမှာအုံချခံခဲ့ရတဲ့အာရှနိုင်ငံသားတချို့ကိုပြန်လွှဲပြောင်းနိုင်ရေးကိစ္စတွေကိုလည်းမြန်မာတရုတ်နှစ်နိုင်ငံပူးပေါင်းလုပ်ခဲ့ကြပါတယ်။အခုနိုဝင်ဘာလတည်းမှာတော့ထိုင်းနိုင်ငံသား266ဦး၊ဖိလစ်ပိုင်နိုင်ငံသား6ဦး၊စင်ကာပူနိုင်ငံသား2ဦးစုစုပေါင်း283ဦးကိုနိုဝင်ဘာလ19ရက်နေ့မှာမြန်မာစစ်ကောင်စီကနေပြီးတော့နေကြာစောက်မှတ်တမ်းအမှတ် 118 ကတာလော့ဂိတ်ကနေလွှဲပြီးခဲ့ပါတယ်။အွန်လိုင်းလေလံမှုကိစ္စရပ်တွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့သူတို့အနေနဲ့တရုတ်အစိုးရနဲ့ပူးပေါင်းလုပ်ဆောင်သွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတုန်းကသတင်းထုတ်ပြန်ပြောပါတယ်
။ဒီနှစ်နာမှုတွေကတရုတ်နိုင်ငံအစိုးရလုပ်တာမဟုတ်ဘူးမြန်မာနိုင်ငံအစိုးရလုပ်တာမဟုတ်ဘူးတရုတ်ပြည်သူတွေလုပ်တယ်လို့မြန်မာနိုင်ငံပြည်သူတွေကလုပ်နေတာမဟုတ်ဘူးတည်ရတည်ရခံစစ်စစ်တည်တည်တရုတ်နိုင်ငံနဲ့အခြားသောနိုင်ငံတွေကရာဇဝတ်မှုချိန်တယ်မှုတွေနဲ့ဖွဲ့ပြီးနေတဲ့ပြည်ပြေးတွေကဇက်နက်ကန်အဖွဲ့အစည်းချို့နဲ့ပူးပေါင်းပြီးတရုတ်ပြည်သူတွေရောမြန်မာပြည်သူတွေရောဟိုလိမ့်နေနေတာပဲဖြစ်တယ်လို့ခိုင်ခိုင်မာပြောချင်ပါတယ
်။ထိုင်းနိုင်ငံချင်းမိုင်မြို့မှာပြီးခဲ့တဲ့ဩဂတ်လ15ရက်နေ့ကလုပ်ခဲ့တဲ့အစည်းအဝေးအတွက်မှာအရှိတော်အရှအွန်လိုင်းရာဇဝတ်လုပ်ငန်းတွေကိုတရုတ်မြန်မာထိုင်းနဲ့လာအိုပူးပေါင်းပြီးတော့နှိမ်နင်းဖို့တရုတ်ဆွေကတောင်းဆိုခဲ့ပါတယ်။မြန်မာစစ်ကောင်စီကလည်းဒီလိုမျိုးအတူတကွာပူးပေါင်းဆောင်ရွက်ဖို့ကိုကတိပေးခဲ့ပါတယ်။တရုတ်ယူနန်ရဲတပ်ဖွဲ့ကတော့မြန်မာနိုင်ငံမြောက်ပိုင်းမှာအထောက်ထားမဲ့နေထိုင်နေတဲ့တရုတ်နိုင်ငံသားတွေကိုအခုနှစ်ကုန်နောက်ဆုံးထားပြီးတော့ပြန်လာကြဖို့ပြီးခဲ့တဲ့ရက်ပိုင်းတုန်းကသတိပေးထားပါတယ်။ online ငွေလိမ်မှုတွေပြန်ပြီးဆွဲမှုတွေလူကုန်ကူးခံရတာတွေကနေပြီးတော့တစ်နှစ်ကို American dollar billion နဲ့ချီပြီးတော့တရုတ်နိုင်ငံဘက်ကဆုံးရှုံးနေတာပါ။တရုတ်နိုင်ငံရဲ့တည်ငြိမ်မှုကိုတနည်းဖုံထိခိုက်လာတဲ့အခြေအနေကြောင့်တရုတ်နိုင်ငံဟာမြန်မာအပါအဝင် online ရာဇဝတ်လုပ်ငန်းတွေခြေဆိုင်တဲ့နိုင်ငံတချို့ကိုဖိအားပေးလာခဲ့ပါတယ်။လက်သမဂ UNOCHA ရဲ့ထုတ်ပြန်ချက်ထဲမှာတော့မြန်မာနိုင်ငံမြောက်ပိုင်းမှာအွန်လိုင်းလေလံလုပ်ငန်းတွေရဲ့တားကောင်ဖြစ်နေလူပေါင်းသသိန်းကျော်ခိုင်းစီခံရတယ်လို့ဖော်ပြပါရယ်ဒီအွန်လိုင်းလေလံလုပ်ငန်းအလုံးရဲ့ 65.5 ရာခိုင်နှုန်းဟာမြန်မာနိုင်ငံတည်းမှာအခြေစိုက်ထားပြီးတော့မူဆယ်လောက်ကိုင်းမိုင်လာမြောက်ဒီတာချီလိမ့်နဲ့ဝဒေသတွေမှာအဓိကဖြစ်တယ်လို့ဆိုပါရယ်
အခုနောက်ပိုင်းမှာရန်ကုန်နဲ့မန္တလေးလိုလိုမျိုးမြို့ကြီးတွေမှာလည်းအွန်လိုင်းပေါ်ခြေပြုပ်ပြီးတော့လိမ်လည်မှုတွေရှိလာနေပါတယ်။ဒါလို့ပြတ်နှက်လာတဲ့ကိစ္စရပ်တွေအပေါ်မှာအချိန်ယူပြီးတော့ဖြေရှင်းရလိမ့်မယ်လို့တရုတ်မြန်မာရေးလီလာသုံးသက်သူဒေါက်တာလှကျော်စောကပြောပါတယ်။
ကအကျေပြောင်းချင်နေတာကိုတော်တော်တော့ဒီလိုလဲသွားနေတယ်။ဒါပေမဲ့ကျမကြည့်တာကျလို့ပြ။ကျမတို့တနေနေနေမဟုတ်ဘူးဒီဥက္ကဋ္ဌကြီး။ဟာလို့နေရတာ။ဥမာကိုတော်တော်ကတို့အခုကိုရုပ်ရှင်နေလဲလာနေတယ်လေ။ဥမာဒီကျောင်းကအခုမှပါလား။အရင်တော့ဖိလစ်ပိုင်တို့နောက်ချွတ်ချွတ်ဆိုရင်နေမဖို့ဘောနော်။ဒါပေမဲ့ဥရောပတို့ဘာလို့ဖြစ်ကုန်လဲ။နောက်တစ်ချို့ကလည်းကိုကျုံကလေးကြီးသလား။ဟိုတို့အစိုးရရဲ့ခွင့်ကိုကလည်းအဲဘာလဲအုပ်ချုပ်မှုလဲအားနေတာ။ကျေကတော့ဘာလို့ပြန်နေလို့ရတယ်ကြာအဲဗမာကြီးကိစ္စလည်းအဲကျွန်တော်နဲ့ပြီးမှမဟုတ်ဘူး
ဆယ်ဦးမှပြည်ရမြန်မာအပါဝင်အာရှနိုင်ငံတချို့နဲ့တရုတ်နိုင်ငံကလူငယ်တွေဟာတရက်ကိုအလုတ်ချင်း12နာရီကနေပြီးတော့14နာရီထိကြမ်းဖြတ်လို့ခေါ်တဲ့အွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာအလုတ်ခိုင်းစီခံရပြီးတော့နှိမ့်ဆက်တက်ဖြတ်ခံရတဲ့အနေအထားအထိကိုရှိနေတယ်လို့ဒီအခြေအနေတွေကိုကြုံပြီးတဲ့လောက်ကန်မြို့ကန်လူငယ်တူကပြောပါတယ
်သူတို့ဟောတဲ့အခြေအနေရှင်းတော့မတူဘူး
အင်တာနက်အွန်လိုင်းရာဇဝတ်မှုနဲ့တန်တရားရှိသူ3000ကျော်ကိုမြန်မာနိုင်ငံကဖမ်းဆီးပြီးတော့တရုတ်ကိုပြန်ပို့ခဲ့တယ်လို့တရုတ်တာဝန်ရှိသူတွေကပြီးခဲ့တဲ့ရက်ပိုင်းတည်းကပြောပါတယ်။တရုတ်နဲ့မြန်မာဥပဒေထိန်းချုပ်ရေးအရာရှိတွေအနေနဲ့ဒီအွန်လိုင်းလေလံမှုတွေကိုစက်တင်ဘာလကလေးကနှိမ်နှင်းခဲ့ရမှာမြန်မာအာဏာပိုင်တွေကလည်းဒီတန်တရားရှိသူပေါင်း3000ကျော်ကိုဖမ်းပြီးတော့တရုတ်နိုင်ငံဘက်ကလွှဲပေးခဲ့တယ်လို့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။တစ်ဆက်တည်းမှာပဲရှမ်းမြောက်ဒေသကစစ်စင်ရေးဟာလည်းတလဝင်းကျင်ရှိလာပါပြီ။တိုက်ပွဲတွေကြားမှာပိတ်မိနေသူတွေတဲနိုင်ငံသားတွေလည်းပါပါတယ်။အဲ့ဒီကမလေးရှားနိုင်ငံသား109ဦးကိုကယ်ဆယ်ဖို့အတွက်တရုတ်အာဏာပိုင်တွေစီအကူအညီတောင်းထားပြီးတော့မြန်မာအာဏာပိုင်တွေနဲ့လည်းပူးပေါင်းဆောင်ရွက်နေတယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာပိတ်မိနေတဲ့ထိုင်းနဲ့အခြားနိုင်ငံသား300နီးပါးကတော့ပြီးခဲ့တဲ့20ရက်နေ့တုန်းကတရုတ်နိုင်ငံကူမင်းမျိုးကနေပြီးတော့ထိုင်းနိုင်ငံကိုရောက်ရှိသွားပြီးဖြစ်ပါတယ်။ရှမ်းမြောက်ဒေသတိုက်ပွဲတွေကနေပြီးတော့မြန်မာနိုင်ငံမှာအရင်ကတည်းကတော်လိုင်းအင်အားစုတွေအားကောင်းနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်း KNDP နဲ့ချင်းပြည်နယ်မှာလည်းစစ်ကောင်စီနဲ့တိုက်ပွဲတွေပိုးပြီးတော့ကျယ်ပြန့်ပြင်းထန်လာပါတယ်။မြန်မာနိုင်ငံတို့မှာလက်နက်ကိုင်ပြည်ပခအခြေအနေတွေဆိုးဝါးလာနေလို့မြန်မာနိုင်ငံကိုအရေးကြီးကိစ္စမဟုတ်လို့ရှိရင်မသွားကြဘူးဆိုပြီးတော့အိန္ဒိယဆူရကလည်းသူ့ရဲ့နိုင်ငံသားတွေကိုသတိပေးပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းစကိုင်းကယားနဲ့ရခိုင်ပြည်နယ်ချင်းပြည်နယ်တောင်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်လူပေါင်း 28,600 ကျော်အုံရင်ဆုံးခွာထွက်ပြေးနေရပြီးတော့ဒီအခြေအနေတွေကနေပြီးတော့ပိုးပြီးတော့ဆိုးလာနေတယ်လို့ UNO ချာကထုတ်ပြန်ပါတယ်။အာနာရှင်တော်လည်းလက်နက်ကိုင်ပြည်ပခတွေကတော့မြန်မာနိုင်ငံကဒေသတချို့မှာဆက်လက်ဖြစ်နေပြီးတော့ရန်ကုန်လိုနေရာတွေမှာတော့စစ်ကောင်စီဘက်ကလုံခြုံရေးအင်အားအခုရက်ပိုင်းထဲမှာတိုးပြီးတော့ချလာတယ်လို့ဒေသခံတွေကပြောပါတယ်။လနဲ့ကံပြိပခါရီကြောင့်ဒုက္ခရောက်နေသူတွေအတွက်အကူအညီတွေကလည်းအရေးတကြီးလိုအပ်နေတယ်လို့သိရပါတယ်။အခုလိုမျိုးဒီရှမ်းမြောက်တိုက်ပွဲတွေပြင်းထန်နေသလိုဒေသတွင်းအွန်လိုင်းလောင်းကစားဂိမ်းတွေကိုနှိမ့်နှင်းမှုအရှိန်မြင့်လာတာတစ်ဆက်တည်းမှာပဲအဲ့ဒီဒေသတွင်းမှာပေါ်ဝင်ပတ်သက်နေတဲ့ဒါမှမဟုတ်အထက်မှခိုင်းစီခံရတဲ့နိုင်ငံသားတွေကိုတက်ဆိုင်ရာနိုင်ငံတွေကိုပြန်ပို့တာတွေဇက်တိုက်ဖြစ်ပေါ်နေတာကိုဒီသတင်းပတ်ရဲ့သတင်းတောင်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်။ကျွန်တော်သားညူပါတယ်။
ခရစီဘွားရဲ့အစီအစဉ်မှာရှင်မြန်မာနိုင်ငံတွင်ကျေပြန့်လာတဲ့တိုက်ပွဲတွေကြောင့်အခုညပေးရေးလုပ်သားတွေဝင်ရောက်တောင်းလာခွင့်စာနာမှုအခုညပေးရေးလုပ်ငန်းတွေနှိကွေသွားတဲ့အပေါ်ကုလသမဂ္ဂကသတိပေးပါတယ်တချိန်တည်းမှာပဲကုန်စင်းတို့ချင်းမြင့်မှုနဲ့လောင်စာစီရှပမှုကြောင့်လည်းပိုပြီးတော့အခက်တွေ့လာပါတယ်ဒီသတင်းပတ်စီဘွားရဲ့အစီအစဉ်မှာရှင်
အယုံနဲ့ပါတော့အများကြီးနေပြီလေရဲဘော်တွေအတွက်ဖြစ်နေဘူးနော်။ဆန်အဲဆန်ရဲ့ကဆန်ဆန်ရဲ့ကရရှိတယ်လို့ဆရာကဒီဆောင်းနေကျွန်တော်အမေထရီရဲ့တော့ဒီနေမှာ
ဆီယနာတိတ်မှုကိုလက်နက်ကိုင်ဆန့်ကျင်တိုက်ခိုက်နေကြတဲ့ရုံးနယ်ကတပ်ဖွဲ့တွေအတွက်အနှွေးတွေဆောင်းတွေလူနေတာလို့တပ်ဖွဲ့ဝင်တဦးကပြောခဲ့တာပါ။ လုံခြုံရေးအရာနာမည်မဖော်ပြလို့ဘူးလို့ VOE ကသူကပြောပါတယ်ဆီယနာတိမ်မှုနောက်ပိုင်းနေမြေတီးတီးမှာလက်နက်ကင်တိုက်ခိုက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့အလှငွေကိုအကြီးကအထာနေကြရတာဖြစ်ပြီးအခုနောက်ပိုင်း73စီစီကြီးမြင့်မှုနဲ့စားတောက်ကုန်စည်နှုန်းကြီးမြင့်မှုကြောင့်အခက်အခဲတချို့ရှိတယ်လို့လည်းသူကပြောပါတယ်92အဆင့်73စီတပီပါကိုအခုလက်ရှိ6သိန်းခွဲကနေ9သိန်းနီးပါးအထိပေးနေရပြီးပစ္စည်းရှားပါမှုနဲ့လည်းကျုံရတယ်လို့သူကပြောပါတယ်အရင်ကနဲ့ရှင်ရင်73စီက2ဆနီးပါးဈေးတက်သွားတာကြောင့်ချွေတာ300ချောင်းလေးပြောပါတယ်ရေရှည်အတွက်73စီဝယ်ယူမရနိုင်တဲ့အခြေအနေဖြစ်လာမှကိုစိုးရိမ်နေလို့လဲဆိုပါတယ်တချိန်မနှဲမှာပဲပြည်ရင်းပြည်ပါအလှရှင်တွေကိုအားထနေရတဲ့သူတို့အတွက်ရလာတဲ့ရန်ပုံငွေကရော့လာနေတဲ့တချိန်နဲ့မှာပဲစနက်ရိတ်ခါ73စီတို့အတွက်ပို့ပြီးတော့သုံးလာရတယ်လို့လဲ VOA ကိုပြောပါတယ်လက်ရှိမှာတော့ဒေတာရင်းစဘာပေါ်ချင်းဖြစ်ပြီးအတီးနှံလည်းအလွဲတကူရသေးတာကြောင့်ဆနက်ရိတ်ခါရှားပါပြက်လက်တဲ့အခြေအနေမျိုးမရှိပေမဲ့ကြက်သွန်တို့လိုတချို့သောစားတောက်ကုန်စည်တွေတော့မဝယ်နိုင်တော့ဘူးလို့လည်းသူကပြောပါတယ်ကြက်သွန်ပြူတပိတ်တာကချက်တပေါင်းဖြစ်နေပြီးအရင်အသွေးသိပ်မကောင်းတဲ့စားစီကလည်းတပိတ်တာကိုတပေါင်းခွဲလို့သူကပြောပါတယ
်မကောင်းလို့ရမမျိုးရနိုင်စီအဲ့တော့မှကျွန်တော်ဒီဘက်မှာတပေါင်းခွဲနေတယ်
လုံးကြုံရဲ့အနေအထားကတော့စစ်ကောင်စီတပ်တွေဘက်ကလက်ရှိမှာစစ်ကြောင်းထိုးတာမျိုးမရှိတော့ဘဲမြို့ပေါ်မှာခုခံတဲ့အခြေအနေလို့လည်းပြောပါတယ်။ဒေသရင်းမှာစစ်ဆောင်ရသူတွေကတော့ပို့ပြီးတော့တိုးလာနေပါတယ်။နိုင်ငံတော်တိုက်ပွဲတွေကျယ်ပြန့်လာတာနဲ့အတူလူသားချင်းစာနာမှုဆိုင်ရာအကျက်တဲပြဿနာကြီးထွားလာတာကိုလည်းကုလသမဂ္ဂကသတိပေးထားပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတဲ့တုံညာနှစ်ခွန်ဆစ်စင်ကြီးဆလိုက်တဲ့ညီနောင်မဟာမိတ်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေစေလေဖြစ်ပါတယ်။အောက်တိုဘာလ26ရက်နေ့ကနေနိုဝင်ဘာလ21ရက်နေ့အထိပြည်တွင်းစစ်ဆောင်ရသူ 28,600 ကျော်ထိရှိလာနေပြီးထပ်ပြီးတိုးလာနေတယ်လို့ကုလသမဂ္ဂကနိုဝင်ဘာလ22ရက်နေ့မှာပြောပါတယ်။တိုင်းရင်းသားလက်နက်ကင်တပ်တွေဒေသကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးတိုက်ပွဲတွေဟာလူနေထူထပ်တဲ့မြို့ပြဒေသတွေချီပါတိုးလာနေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံအိုချာကပြောပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟကာနိုဝင်ဘာလ22ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
် This escalation is the largest and most geographically widespread since the
2022ခုနှစ်ဆီယနာသိမ်းမှုနောက်ပိုင်းအခုလိုတိုက်ပွဲတွေကျယ်ပြန့်လာတာကနေမြေအပြင်အကျယ်ပြန့်ဆုံးဖြစ်ပြီးအကြီးမားဆုံးလည်းဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းစကိုင်းကယားရခိုင်နဲ့ချင်းပြည်နယ်တောင်ပိုင်းတို့မှာထိခိုက်သက်ရောက်မှုအများဆုံးဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်ရခိုင်ပြည်နယ်ရင်းကအခြေအနေတွေဟာဆူရင်စရာဖြစ်နေပြီးအထူးသဖြင့်ပေါက်တော့မြို့နယ်တွင်ကလူပေါင်း2000လောက်ဘေးကင်းတဲ့နေရာတွေကိုနိုဝင်ဘာလအတွင်းရွှေ့ပြောင်းနေကြရတယ်လို့လည်းကုလသမဂ္ဂကပြောပါတယ်ပေါက်တော့မြို့အဝင်ပိတ်ထားပြီးမြို့ကိုလည်းတွားလို့မရတော့ဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာမိဖက်တွေကပြောပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကအခုလိုဆက်ပြီးပြောပါတယ
် Hundreds of people are reportedly trapped and have not been able to move to safer areas. Some 26,000 Rohingya also remain unreachable.
လူပေါင်းသိန်းချီပိတ်မိနေပြီးဘေးလွတ်ရာကိုမထွက်ခွာနိုင်ဖြစ်နေတဲ့ဆိုတဲ့သတင်းစကားတွေလည်းရရှိထားပါတယ်ပေါက်တော့ကဒုက္ခသည်စခန်း၅ခုမှာရိုဟင်ဂျာ 26,000 လောက်လည်းရှိနေပါသေးတယ်နိုဝင်ဘာလ10ရက်နေ့ကတည်းကလူသားချင်းစာနာမှုအကူအညီတွေမရတော့ဘူးဖြစ်နေပါတယ်တဲ့နိုင်ငံတော်ဝန်ကတည်ယူဖို့ဆောင်ရည်လမ်းကြောင်းတွေမှာလည်းစီရေပရိပခ္ခတွေကြောင့်ပိတ်မိကုန်ပြီးလေဆိပ်တွေပေးရတာမျိုးတယ်လီဖုန်းဆက်သွယ်ရေးပြတ်တောက်မှုမျိုးတွေလည်းရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရကပြောပါတယ်ဒီလိုအခက်အခဲတွေကြားခါပဲကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးတဲ့အဖွဲ့အစည်းတွေကအခုညလိုအပ်နေတဲ့ရက်သားတွေကိုအစွမ်းကုန်ကူညီပေးနေကြဆဲဖြစ်ပြီးလိုအပ်ချက်တွေကပိုပြီးတော့များလာနေတယ်လို့သူကပြောပါတယ်။အရေးပေါ်လိုအပ်နေတဲ့အချိန်မှာငွေကြေးဆန်းနှက်ရိတ်ခါအမိုးအကာတကူရေးတန့်ရှင်းရေးသုံးပစ္စည်းတွေအခြေခံကျန်းမာရေးဆောင်ရှောက်မှုနဲ့အကာအကွယ်တွေဖြစ်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဒါကြောင့်2023ခုနှစ်အတွက်မြန်မာနိုင်ငံအတွက်လိုအပ်တဲ့ရန်ပုံငွေပေးချဖို့လည်းကုလသမဂ္ဂကပန်ကြားလိုက်ပါတယ်နေကုန်ဘုတ်သတင်းပတ်အနေငယ်ပဲချမ်းရှိတော့တဲ့လက်ရှိအချိန်ထိတောင်းခံထားတဲ့ရန်ပုံငွေရဲ့28ရာခိုင်နှုန်းပဲပြည့်မီသေးတာဖြစ်ပါတယ်။ရ မြန်မာပြည်တွင်းကအတိဒုက္ခရောက်နေသူတွေကိုကူညီနိုင်ရေးအတွက်ရန်ပုံငွေကြီးပေါ်လိုအပ်သလိုပဲဘေးကင်းလုံခြုံစွာနဲ့ဝင်ရောက်သွားလာခွင့်လည်းလိုတယ်လို့ကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံမြောက်ပိုင်းကပြည်ပခါတွေကိုတရုတ်ကအနိကဆောင်ကြည့်နေပြီးသက်ဆိုင်သူအလုံးတိုက်ခိုက်တာတွေရက်ကြဖို့တောင်းဆိုတဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရမော်နင်းကပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲပြောပါတယ်လက်ရှိအချိန်ထိမြန်မာနိုင်ငံတွင်းမှာအိုးအိမ်စွန့်ထွက်ပြေးရသူနှစ်သန်းကျော်ရှိနေပြီလို့ကုလသမဂ္ဂကပြောဆိုထားပါတယ်ရှင
်တောတာရှင်များရှင်အမေရိကန်နိုင်ငံသားတွေစုပြီးတော့ဒုက္ခသည်ခေါ်ယူနိုင်တဲ့ Welcome Cause အစီအစဉ်နဲ့ Texas ပြည်နယ်ကမြန်မာတစ်ဖွဲ့ကဒုက္ခသည်မိသားစုတစုကိုအမေရိကန်ပြည်တော်စုမှာအခြေချနိုင်အောင်စပွန်ဆာလုပ်ပေးခဲ့ပါတယ်ဘလို့စင်ခေါ်မှုတွေကြုံရတယ်လေဆိုတာအဖွဲတဲကကိုပီတာလင်းကိုမဆုမျက်မွန်ကမေးမြန်းပြီးလူမှုရှုခဲ့အစီအစဉ်မှာအပိုင်းနဲ့အဖြစ်တင်ပြထားပါတယ်ရှင
်အမေရိကန်အစိုးရရဲ့ Welcome Call ဆိုတဲ့အစီအစဉ်နဲ့ Texas ပြည်နယ် Houston မြို့မှာရှိတဲ့မြန်မာအဖွဲတစ်ဖွဲ့ကဒီ Venezuela နိုင်ငံကဒုက္ခသည်မိသားစုတစုကို American ပြည်တော်စုမှာအခြေချနိုင်အောင်လို့ sponsor လုပ်ခေါ်ယူပေးခဲ့ပါတယ်Welcome call အစီအစဉ်နဲ့ဒီခေါ်တဲ့သူတိုင်း phase 1ပထမအဆင့် phase 2ဒုတိယအဆင့်ဆိုပြီးတော့မှအစိုးရကဒီခေါ်ယူနိုင်တဲ့ဒုက္ခသည်တွေကိုသတ်မှတ်ပြီးတဲ့အကြောင်းကိုအဖွဲ့ရဲကကွန်ပျူတာလင်းကပထမပိုင်းမှာရှင်းပြခဲ့ပါတယ်။နောက်ထပ်ဘလို့စိန်ခေါ်မှုတွေရှိတယ်ဆိုတာကိုအခုကွန်ပျူတာလင်းကိုဆက်ပြီးတော့မေးကြည့်ထားပါတယ်
။ကျွန်တော်တို့ဒီဒုက္ခသည်ကို sponsor လုပ်ဖို့မတော်ပါဘူးเนาะကျွန်တော်တို့လုပ်ရတဲ့အဓိကရည်ချာကြတော့ဒီကျွန်တော်တို့မြန်မာပြည်ကနေဒုက္ခသည်အဖြစ်ပေါ့နော်ဒီဒုတိယနိုင်ငံမှာကျန်ရှိနေတဲ့ဒီမလေးရှားတို့ထိုင်းတို့အိန္ဒိယနိုင်ငံတွေမှာရှိနေတဲ့ကျွန်တော်တို့မျိုးကောင်သမားတွေကတငယ်ချင်းတွေပေါ့နော်သူတို့တွေကိုအဓိကကျွန်တော်တို့ခေါ်ချင်တဲ့အတွက်ကြောင့်သူတို့တွေကိုဒီတတိယနိုင်ငံကိုရောက်စေချင်တဲ့အတွက်ကြောင့်ကျွန်တော်တို့စပြီးတော့လှုပ်ရတာဖြစ်ပါတယ်လို့ကျွန်တော်တို့အနေနဲ့တော့အကောင်လုံးခေါ်စေလာစေချင်တဲ့အလားချင်တဲ့လူတွေအကောင်လုံးတော့ကူညီချင်တဲ့စိတ်ရှိပါတယ်သို့တော့ကျွန်တော်တို့ဒီလောက်ရတဲ့ခါကျတော့ဒီ welcome course အောက်ကနေလောက်ရဟာကျွန်တော်မှာအကန့်အသတ်ကြီးအများကြီးရှိတယ်ပေါ့နော
်ဟုတ်ဆိုတော့ brother ဒီမှာတစ်ချက်ကအရေးကြီးတာကဒုက္ခသည်ဆိုတဲ့နေရာမှာလေဒုက္ခသည်ဆိုတာကဒီ American လူဝင်မှုကြီးကြပ်ရေးဌာနကနေပြီးတော့မှဒီလူဟာဒုက္ခသည်ဖြစ်တယ်နောက်တစ်ခါဒီ American ဒုက္ခသည်လက်ခံရေးအစီအစဉ်ရှိပါတယ်ဒီ USRAB ဆိုတာသူတို့ကနေပြီးတော့ဒီလူဟာဒုက္ခသည်ဖြစ်ပါတယ်ဆိုတာကိုလက်ခံထားတဲ့လူမျိုးကိုမှဒီ America မှာ resettle လုပ်ဖို့ပေါ့နော်အခြေချဖို့ခေါ်လို့ရတယ်ဆိုတဲ့အချက်ကိုလည်းနည်းနည်းလေးအဲ့ဒါကိုရှင်းပြပေးပါရှင့်
ဟုတ်ကဲ့ပါအဲ့ဒီဟာလေးအရင်အရေးကြီးတယ်ပါဆိုတော့ကျွန်တော်တို့တော်တော်များလူတွေကမေးကြရပေါ့နော်မြန်မာပြည်ကလူတွေကလည်းမေးကြရပေါ့နော်ကျွန်တော်တို့ခေါ်ချင်တယ်ဟုတ်ဒုက္ခသည်ဆိုတဲ့အထက်မှာတော့မှဥပမာဆိုလို့ရှိရင်ဒီမလေးရှားတွေမှာကြံနေတဲ့ဒုက္ခသည်တွေပေါ့နော်သူတို့တွေထဲမှာဒုက္ခသည်အစင်းစင်းရှိတယ် register လုပ်ပြီးတဲ့လူလားဒါမှမဟုတ်ကဲ့ရပြီးတဲ့လူလား RSD ရလူလားလောက်ကတင်နေတပ်ပြီးတဲ့လူလားပါအစအစရှိတဲ့အဆင့်တွေအများကြီးရှိတယ်အဲ့ဒါကိုကျွန်တော်တို့ကတသက်ကဝင်ပြီးချင်တဲ့ခါကျတော့တို့မေးတယ်တို့မေးတယ်ဘယ်လိုမျိုးလူကိုကျွန်တော်ခေါ်လို့ရမလဲဆိုတော့မေးတယ်ဒါပေမဲ့တို့ကိုယ်တိုင်ကခုနပြောတယ်လို့တို့ကိုယ်တိုင်ကမဖြေတတ်ဘူးအဲ့ဒီဟာကိုတို့ကိုယ်တိုင်မဖြေအခုချိန်ထိကျွန်တော်တို့အဲ့ဒီအဖြေကိုမရသေးဘူးပေါ့နော်ဘယ်လိုမျိုးလူကိုခေါ်လို့ရမလဲဆိုတော့တို့ကဒါပေမဲ့ကျွန်တော်တီးထားတယ်လို့ဆိုလို့ရှိရင်တော့ကဲရပြီးရလူအဆင့်တင်းလာဖို့ဒီဘက်ကိုလာဖို့အဆောင်နေတဲ့သူတွေလို့တော့ပြောရတယ်ပေါ့နော်တိတ်ချတာကတော့ကျွန်တော်တို့ဒုက္ခသည်စီးရင်မဝင်တဲ့လူတော့ဒါခေါ်လို့ရမှာမဟုတ်ပါဘူးလို့
နောက်ကွန်ပျူတာလင်းတို့ဒီဒုက္ခသည်ခေါ်ဖို့လုပ်တဲ့ခါမှာခုနဆောဆောရှင်းပြခဲ့တယ်လို့မျိုးဒီမြန်မာနိုင်ငံကမဟုတ်တဲ့ဒုက္ခသည်ကိုအရေးစခေါ်ရမယ်ဆိုတာမျိုးတော့သိခဲ့လာဒါမှမဟုတ်လို့ရှင်ဘယ်ဒုက္ခသည်ပဲဖြစ်ဖြစ်ခေါ်တာကိုကဘယ်သူပဲဖြစ်ဖြစ်အမေရိကန်မှာရောက်လာအောင်ဆိုပြီးတော့လုပ်တာလား
ဒီဟာကိုမြန်မာပြည်သားတွေခေါ်ချင်တယ်ဆိုပေမဲ့လို့ဒီ welcome corps နဲ့တွားမယ်ဆိုလို့ရှိရင်ဒီမြန်မာပြည်သားတွေကိုအရင်ဆုံးခေါ်လို့မရဘူးဆိုတာကျွန်တော်အစကတည်းကကျွန်တော်သိထားတယ်ပေါ့နော်သူ့မှာဒီ phase 1 phase 2ဆိုတာရှိတယ်ပထမအတော့နဲ့ဒုတိယအတော့ဆိုတာရှိတယ်ပထမအတော့ကိုကျွန်တော်တို့ခေါ်တဲ့အခါကျတော့ကျွန်တော်တို့မှာရွေးချယ်ပိုင်ခွင့်ရှိဘူးအစိုးရနဲ့ချပေးတဲ့သူပဲကျွန်တော်တို့ခေါ်လို့ရတယ်ပေါ့နော်အခါကျတော့ကျွန်တော် Venezuela နိုင်ငံကနေလာတဲ့သူတွေကိုကျွန်တော်လက်ခံရတယ်ပေါ့နော်
ဆိုတော့အဲ့လိုမျိုးဒီ welcome course session နဲ့ခေါ်ဖို့စလုပ်တဲ့အချိန်ကနေပြီးတကယ်ပေါ့နော်ဒုက္ခတွေရောက်လာတဲ့အချိန်ထိကဘလောက်ကြာပါလဲဘလောက်ခက်ခဲတွေတွေ့ရတယ်လို့ပြောလို့ရလဲရှင့
်အာနေတော့ကြာတယ်ဗျာကျွန်တော်တို့ဒီစလုပ်တဲ့အချိန်ကကျတော့2023 February March လောက်ကနေပြီးတော့ကျွန်တော်တို့စလုပ်တယ်ပေါ့နော် register စလုပ်တယ်ပြီးတော့ကကျွန်တော်တို့ခေါ်တဲ့ဟာကကျတော့ကျွန်တော် November October 18ရက်လောက်မထင်းနဲ့ကျွန်တော်တို့သူတို့ရောက်လာတယ်အဲ့တော့ကြာတယ်ပေါ့နော်ဒီကြာတယ်မှာတော်တော်ကြာသွားတယ
်ဆိုတော့အခုနောက်ဆုံးပေးနေတာကအခုကွန်ပျူတာလင်းတို့လိုပဲပေါ့နော်ဒီဒုက္ခတွေတွေကို sponsor လုပ်ပြီးတော့ America မှာဒီအခြေချနိုင်အောင်လို့ခေါ်ချင်တဲ့သူတွေကိုမဖြစ်မနေသိတဲ့အချက်တရားဘာတွေလို့အကြံပေးလို့ရပါရှင
်ဒီအရာကimpossible မဟုတ်ဘူးပေါ့နော်မလုံနိုင်တဲ့အရာတော့မဟုတ်ဘူးလုံရတယ်လူတိုင်းလို့ရတယ်လို့တော့မပြောလို့ဘူးဘာလို့ဆိုတော့ဒီအရာကနည်းနည်းတော့အရင်ကြီးမခတ်ပေမဲ့လို့နည်းနည်းတော့အလုံရှုပ်တယ်ပေါ့နော်အချိန်တွေပေးရတယ်ကျွန်တော်တို့တွေကကျတော့ကျွန်တော်တို့ရှေ့ရောက်အဖွဲ့ရှေ့ရောက်ကကျတော့ကျွန်တော်ကလွဲလို့ကြံတဲ့လူတွေတော်တော်များများကဒီဒုက္ခတဲ့ကေစေအဖွဲ့တွေ resettlement agency တွေမှာ manager လောက်ခဲ့လူတွေတချို့ program director လောက်တဲ့လူတွေအဲ့လိုမျိုးပေါ့နော်အခုညအများကြီးနဲ့အကြာကြီးဒါလောက်သွားတဲ့လူတွေဆိုတော့ခါကျတော့ဒါအတွေ့အကြုံအများကြီးရှိတယ်ပေါ့နော်ဒါတွေလည်းပတ်သက်ပြီးတော့ပြီးလို့ရှိရင်ကျွန်တော်ကလည်း officially ဟိုလိုမျိုးအဲ့လိုမျိုးရောင်းနေမှာဒါမလောက်တာကျွန်တော်ရဲ့ဒါလောက်ဆောင်တဲ့အရာတွေအကောင်ဆုံးကဒီအခုဆိုလို့ရှိရင် agent တွေလောက်တယ်ဆိုတော့ဒါသူများကိုကူညီတဲ့အရာပဲဆိုတော့ကကြတာကျွန်တော်တို့တွေကကျွန်တော်ဒီအလုံးနဲ့ကျွန်တော်တို့ကကြတာမဆိုင်ဘူးပေါ့နော်အဲ့ခါကျတော့ကျွန်တော်တို့တွေအတွက်သိပြီးတော့အခက်အခဲမရှိဘူးလို့တော့ပြောလို့ရတယ်နည်းနည်းကြာသွားရဲဆိုတော့လေသူတို့ကိုယ်တိုင်ကဘယ်လိုလုပ်အောင်မသိတဲ့ခါကျတော့ကျွန်တော်ဒါပေမဲ့ကျွန်တော်ထင်တယ်ကျွန်တော်လုပ်ပြီးသွားပြီးတခုကျွန်တော်ဒီအောင်မြင်ပြီးသွားပြီးဆိုလို့ရှိရင်နောက်လာမယ့်လူတွေအတွက်လေပုံမှန်လမ်းကြောင်းတွေပို့
ပြီးတော
့
ဘာကိုပြောလို့ရမလဲတိထားတဲ့အချက်ဆိုရင်ရောဘာကိုကြံပေးခြင်းမလဲ
တိထားတဲ့အရာပေါ့နော်ခုနကပြောသလိုနံပါတ်1ကျွန်တော်တို့လူ9ယောက်အနည်းဆုံး9ယောက်စုစည်းဖို့လိုတယ်ပြီးလို့ရှိရင်ဒီကျွန်တော်တို့စုစည်းရဲ့အဲ့ဒီ9ယောက်ကလေဒါရာဇဝတ်မှုကင်းတဲ့လူတွေဖြစ်ရမယ်ပြီးလို့ရှိရင်လူဒုက္ခသည်တယောက်ခေါ်မယ်ဆိုလို့ရှိရင်အနည်းဆုံးပတ်စံဒေါ်လာ3,000တော့စုထားဖို့လိုတယ်ပေါ့နော်ဒါကလေအစိုးရစီကပြန်မရပါဘူးလို့ကျွန်တော်တို့ပေးလိုက်တဲ့ပတ်စံအစိုးရစီအစိုးရဘယ်တော့မှပြန်မပေးပါဘူးလို့ဒါကကျွန်တော် excite ဖြစ်ပါတယ်လို့ပြီးလို့ရှိရင်ဒီ process ကလေနည်းနည်းခုနကပြောသလိုသူတို့ကိုယ်တိုင်ကသိမသိတဲ့ခါကျတော့အစိတ်ရှိဖို့လိုပါတယ်လို့အစိတ်ရှိပြီးတော့နေစိတ်ရှိပြီးတော့အလုပ်ပေးဖို့လိုတယ်ဆိုတော့ဟာပေါ့နော်အတိုင်းပဲကျွန်တော်အလုပ်မဲ့ဆိုလို့ရှိရင်လည်းမြန်မြန်လုပ်စေချင်တယ်ဘာလို့လဲဆိုတော့ဒီအရာကဒီအစိုးရတစ်ခုတက်လာတဲ့အချိန်မှာအစိုးရသူတို့ရဲ့လက်ထက်မှာပဲလောက်တာဖြစ်တဲ့အတွက်ကြောင့်အခုအားလည်းဒီ Joe Biden ကလုပ်တဲ့ program တစ်ခုဖြစ်တဲ့အတွက်ကြောင့်သူတို့ဒီသမရအပြောင်းလဲရှိတဲ့အချိန်မှာကြာလို့ရှိရင်ဒီဟာပြောက်ွယ်သွားနိုင်တယ်ပေါ့နော်အဲကြောင့်ကျွန်တော်တို့ comment ဆိုလို့ရှိရင်မြန်မြန်လုပ်စေချင်တယ်လို့ကျွန်တော်တိုက်တွန်းချင်ပါတယ်ဟုတ်
Texas City နဲ့ Houston မြို့ကကိုပီတာလင်းဖြစ်ပါရဲ့ရှင်။ Phase 2ဒုတိယအဆင့်နဲ့နောက်ထပ်ဒုက္ခသည်တွေကိုခေါ်ဝေ့ရှိပြီးဆိုတာနဲ့မြန်မာနိုင်ငံကဒုက္ခသည်တွေ American ပြည်ထောင်စုမှအခြေချနိုင်အောင်လို့သူတို့အဖွဲ့အနေနဲ့ဆက်ပြီးစ조사သွားမယ်လို့ပြောပါရဲ့ရှင်။ကျွန်မဆူမြတ်မောင်ပါ
။ VOE မြန်မာပိုင်းအစီအစဉ်ရဲ့ Radio ရုပ်သံအစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ်ရဲ့ Website ဆက်မျက်နှာ bami.voenews.com မှာအတန်လှည့်ကြင်တဲ့တပြေးညီတက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဖတ်ရှင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။ကဘာကျော်ကိုရီးယား K-pop အမျိုးသမီးဂီတအဖွဲ့ Blackpink အဖွဲ့ဝင်တွေကို Britain ဘီယင် Charles ကBritish Empire ရဲ့ဂုံတူးဆောင်အဖွဲ့ဝင် MBE ဘွဲ့ချိမြှင့်လိုက်ပါတယ်။အခွန်ဆောင်ဖို့ပြက်ကွက်တဲ့ဆိုပြီးစပိန်နိုင်ငံမှာအမှုရင်ဆိုင်နေရတဲ့ရှာကီယာအမှုတမှုရှင်းလိုက်နိုင်မှာပြီဒီလိုထင်ပေါ်ကြောကြားသူတွေရဲ့သတင်းတွေကိုတက်တက်ရောင်သတင်းလှမ်းမှာမအေးတနာကြောတင်ဆက်ထားပါတယ်ရှင
်ဒေါ်ဂျောကိုရီးယား K-pop အမျိုးသမီးဂီတအဖွဲ့ Blackpink အဖွဲ့ဝင်တွေကိုဗြိတိန်ဘီယင်ချားစ်က British Empire ရဲ့ဂုံတူးဆောင်အဖွဲ့ဝင် MBE ဘွဲ့ကိုတောင်ကိုရီးယားသမ္မတရွန်ဆွတ်ရောဘာတက်ရောက်တဲ့အခမ်းအနားမှာချီးမြှင့်လိုက်ပါတယ်။ Beckham နန်းတော်ကိုရောက်လာခဲ့တဲ့ Jennie Jisoo, Lee Sun နဲ့ Rosie တို့ကစုတစိတ်လက်ခံယူခြင်းမှာ Charles ပြည်နဲ့ရေမောစကားပြောခဲ့တာပါပြင်းကြီးကသူတို့နှစ်တည်းတောင်ကြတာတော့မှစကားပြောနေနိုင်ကြတာဆိုလိုတာကအခုထိတဲ့နေကြတယ်ဆိုတော့ကိုအော်ရီလို့ပြောသွားပါတယ်ဒီနေ့ကျရင်တော့မင်းတို့ဖြောပြေပွဲကိုကြည့်အောင်မယ်လို့လည်းပြင်းကြီးကဆိုပါတယ်ပထမရက်နိုဝင်ဘာလ22ရက်နေ့ညမှာတော့ဗြိတိန်နဲ့ကိုရီးယားနှစ်နိုင်ငံကုန်သွယ်ရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့ရည်ရွယ်ပြီးတော့ဗြိတိန်ပြည်ရင်ချားလ်စ်နဲ့မိဘကမလာတို့ကညစာဆော်ဝဲတက်ခင်းအဲ့ခံပြီးတော့တောင်ကိုရီးယားသမ္မတယွန်းဆွန်ယွန်းနဲ့ဇနီးဖြစ်သူသမ္မတဂရော Kim Kwon Hero နဲ့အတူ Blackpink မှာတက်ရောက်ပါတယ်ချွေးပွဲလာတွေအနေနဲ့အမျိုးသားတွေကအဖြူရောင်လဲစီအမျိုးသမီးတွေကအဖြူရောင်တရက်ဖူတက်ဆင်လာရတာဖြစ်ပြီးတော့ Blackpink အဖွဲ့လည်းဖိတ်ကြားခံရသူ180ကျော်ထဲမှာပါဝင်တာပါ။ဘီယန်ဂျီကဗြိတိန်ကနေပြီးကြိုးဆိုပါတယ်လို့ကိုရီးယားလိုပြောသွားပါတယ်။ Charles ရင်ကဩဝါဒချွေတဲ့ခါမှာ Blackpink နဲ့ပတ်သက်ပြီးတော့လည်းတေချာထည့်ပြောသွားတာ
ပါ။ I approach Jennie, Jisoo, Lisa and Rosé, better known collectively as Blackpink.
ပဝင်တဲ့တဲ့ရင်မှာစဉ်ဆက်မပြတ်ရေရှည်တည်တဲ့ရင်နဲ့ပတ်သက်ပြီးတော့ကမ္ဘာပြည်သက်ကိုအသိပညာပေးတဲ့အတွက်ကြောင့်မလို့ Jennie, Jisoo, Lisa နဲ့ Rosé တို့ရဲ့ Blackpink အဖွဲ့ကိုချီးကျူးပါတယ်။ဒီကမ္ဘာလုံးကသဘောကျတဲ့ Superstar တွေဖြစ်နေချိန်မှာဒီလိုအထူးအရေးကြီးကိစ္စရပ်တွေကိုဦးစားပေးလှုံ့ဆော်တာတွေ့ရလို့လေးစားမိပါတယ်လို့ Charles ဘင်းကပြောသွားပါတယ်။ကိုရီးယားရဲ့နိုင်ငံရေးနဲ့စီးပွားရေးဖွံ့ဖြိုးမှုကိုရီးယားယဉ်ကျေးမှုကမ္ဘာမှာမြင့်တင်နိုင်တာတွေအတွက်လည်းသူချီးကျူးသွားခဲ့ပါတယ်။ကမ္ဘာမှာနာမည်အကြီးဆုံးတေးတပုတ်ဖြစ်တဲ့အစိုးရဆိုင်ရဲ့ Gangnam Style တချင်းကိုရည်ညွှန်းပြီးတော့လဲအရင်နှစ်တွေဆိုးမျိုးတော်ကိုသွားခဲ့တော့က Gangnam Style တွေရလာခဲ့တာမသိခဲ့ဘူးလို့ဘီယန်ဂျီကအရှုံးဖောက်ပြီးတော့ပြောသွားခဲ့ပါတယ်ရှင်ကမ္ဘာကျော်ကိုလံဘီယာဆိုတော့ Shakira ဟာခွန်ရှောင်မှုနဲ့တရားစွဲခံရတာကိုအမှုပြေလဲအောင်ရှင်းလိုက်နိုင်ပါတယ်စပိန်နိုင်ငံမှာ2012ခုနှစ်နဲ့2014ခုနှစ်ကြားဝင်ငွေခွန်ဒေါ်လာ 15.8 တန်ပေးဆောင်မှုပြက်ကွက်တယ်ဆိုပြီးတော့ဘာစီလိုနာမြို့တော်မှာတရားရင်ဆိုင်ရမှာဖြစ်ပါတယ်အခုတော့သူကပေးဆောင်ရမယ်ဆိုရင်ငွေစုစုပေါင်းရဲ့တဝက်ကျော်ဒေါ်လာ 8.3 တန်ဒဏ်ကြေးဆောင်ပြီးတော့သဘောတူညီမှုရယူလိုက်ပါတယ်သူက3နှစ်ထောင်တန်မကြောက်ခံမနဲ့ပေးဆောင်ရမယ်နောက်ထပ်ဒဏ်ကြေးဒေါ်လာ5သိန်းဒီပါလဲပေးလိုက်ရပါတယ်အရင်ကတော့သူကဒီအခွန်ရှောင်မှုဆိုတာကမတရားဆွဆွဲမှုဖြစ်တယ်အမှုပြေလည်သွားတဲ့အထိမရရအောင်ပြန်ပြီးခြေပမယ်လို့ပြောထားတာပါအခုသူ့မှာနောက်ထပ်ဒီအခွန်ရှောင်မှုတစ်ခုတော့ရှင်းဖို့ကြံပါသေးတယ်သူမရှင်းနိုင်ရင်ထောင်နဲ့ရှင်းတဲ့အထိပြည်တယ်ချဖို့အတွက်အစိုးရရှင်းနေတွေပြင်ဆင်နေပါတယ်ရှက်ကီယာခုအမှုရှင်းနေရတဲ့နှစ်ကာလအပိုင်းခြားမှာတစ်နှစ်တစ်နှစ်စီတိုင်းမှာနှစ်ဝက်ကျော်စီစပိန်နိုင်ငံမှာနေထိုင်ခဲ့ပါတယ်ဒါကြောင့်မလို့စပိန်နိုင်ငံမှာအမြဲနေထိုင်သူဖြစ်နေတတ်မှတ်လို့ရတယ်လို့ရှင်းနေတွေကပြောတာပါပြီးတော့2012ခုနှစ်မေလကဘာစီလိုနာမှာသူဝယ်ခဲ့တဲ့အိမ်ကလည်းပြင်မနေထိုင်တဲ့မိသားစုအိမ်ဖြစ်နေတတ်မှတ်နိုင်တယ်လို့ပြောပါရည်။အစိုးရရှက်ကီယာဟာဘာစီလိုနာကလပ်အသင်းမှာကစားတဲ့ဥရောပနာမည်ကျော်ဘောလုံးသမားဂျရက်ပီကင်းနဲ့လက်ထပ်ပေါင်းသင်းခဲ့ပြီးတော့ကလေးနှစ်ယောက်ရပြီးမှအိမ်တောင်ကွဲသွားခဲ့တာပါ။သူကလက်တလောမှာဆိုရင်နိုဝင်ဘာလ16ရက်နေ့ကပဲစပိန်နိုင်ငံဆက်ဗေးမြို့မှာကျင်းပတဲ့လက်တင်ဂရမ်မီဂီတာဆုချီးမြှင့်ပွဲမှာဆုနှစ်ခုဆုခူးထားပါရဲ့ရှင်။
တရင်ပါဆင်ခနာတွေကတော့ဒီလောက်ပါပဲရှင် VOE စီစဉ်နဲ့ပတ်သက်ပြီးအကြံပြုလိုတဲ့ဝေဖန်လိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOE ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ပါတယ်တောထရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်အခုတော့တရင်အချင်းချုပ်ကိုတင်ပြမှာဖြစ်ပါတယ်ဣသရေလ်ဟာမတ်အပြစ်အခတ်ရစဲရေးကိုနောက်ထပ်နှစ်ရက်တိုးချဲ့ဖို့သဘောတူလိုက်ကြတယ်လို့ကတ္တာနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာဂျစ်အန်ဆာရီက X လူမှုစာမျက်နှာပေါ်မှာကြေညာလိုက်ပါတယ်တောက်ချန်နေမှာဆက်ခဲ့တဲ့၄ရက်ကြာအပြစ်ရရေးရဲ့နောက်ဆုံးရက်တင်းလာနေမှာအခုလိုကြေညာနိုင်ခဲ့တာဖြစ်ပါတယ်တရားခံတယောက်လှုပ်ပေးတဲ့အပြစ်ခတ်ရစဲရေးတစ်ရက်ထပ်တိုးမယ်လို့ဣသရေလ်ကပြောဆိုထားတာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာမြောက်အတ္တလန္တိတ်စစ်ရေးဆိုင်ရာမဟာမိတ်အဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့အတွက်တနင်္လာနေ့မှာပဲဘရပ်ဆဲလ်မြို့တော်ကိုထွက်ခွာသွားပြီဖြစ်ပါတယ်။အစည်းအဝေးကိုနိုဝင်ဘာလ29ရက်နေ့ကနေ29ရက်နေ့ထိကျင်းပမှာပါ။ဒီအစည်းအဝေးမှာဆွေးနွေးကြမယ့်အဓိကအကြောင်းအရာတစ်ခုကတော့အနောက်ဘောလ်ကန်ဒေသရဲ့လုံခြုံရေးနဲ့ဒီမိုကရေစီရေးဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တာဟာလူအခွင့်အရေးနဲ့လူသားချင်းစာနာထောက်ထားရေးအချက်အသေးကိုသာမကမြန်မာပြည်သူတွေဥရရာသီတန်ခရခိန်းကိုလည်းပိုးပြီးတော့များစေတယ်လို့ကုလအသံကကျွမ်းကျင်သူတွေကတင်းနှင်းလာနေမှာသတိပေးလိုက်ပါတယ်ရှင် နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်။ကျမသင်္ကီထိုက်ပါ။